Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့မနက်ဖြန် VOA တာနှင့်အစီအစဉ်တွေစတင်နေပါပြီ။ဆိုင်းတော်မီတာ24/30ကနေတိုက်ရိုက်နားဆင်နိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွန်ညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကျွန်တော်ကြိုကြောသိမ်းပြပြမှာပါ။ဂျေရုဆလင်ကိုယဇွေးနိုင်ငံမျိုးတော်အဖြစ်တည်မှတ်ပြုဖို့အမေရိကန်ကဆုံးဖြတ်တဲ့ပေါ်အမေရိကန်ရဲ့မာမိတ်တွေကိုယ်တိုင်ကသဘောမတူကြပါဘူး။ကွန်ဂိုသမ္မတနိုင်ငံမှာကြာဆုံးသွားတဲ့ကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ဖွဲ့ဝင်15ယောက်ရှိတော့ပါပြီ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမူရင်းနေရာပြန်ဖို့အချိန်မတန်သေးဘူးလို့ UNHCR ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုမနက်ထင်သားစီရမယ့်နိုင်ငံတကာသတင်းလာမှာတော့ဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အတိမတ်ပြုလိုက်တဲ့အမေရိကန်သမ္မတရဲ့ကြေညာချက်ကြောင့်အရှေ့အလယ်ပိုင်းကမွတ်စလင်တွေသာမကအာရှကမွတ်စလင်တွေပါအမေရိကန်စန့်ကျင်ရေးစံတာပြမှုတွေကိုတကြွပြန်ပြန်လှုပ်လာကြပါတယ်
Akan kita menolak ya gagasan Donald Trump untuk memindahkan ibu kota
ဒီကြောင့်နိုင်ငံတကာသတင်းတွေပြီးနားဆင်ရပါမယ်ရှင်မြန်မာပြည်ဆိုင်ရာသတင်းတွေမှာတော့6ကြိမ်မြောက်မီဒီယာဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲမှာလက်ရှိ NLD ပါတီအစိုးရလက်ထက်တိုင်းရင်းသားမီဒီယာတွေကိုအားပေးကူညီမှုကျေနပ်အားရပွဲမရှိတဲ့အကြောင်းသုံးသပ်ချက်တွေ2018ခုနှစ်အတွက်မြန်မာနိုင်ငံမှာလူသားချင်းစာနာမှုကူညီလိုအပ်နေတဲ့အခြေအနေအကြောင်းကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့တွေရဲ့ပူးတွဲစီရင်ခံစာလွန်ခဲ့တဲ့တစ်နှစ်နီးပါးကလုံခြံခံရသူဥက္ကိုနီရဲ့အမှုမှန်ပေါ်ပေါက်ရေးသက်ဆိုင်ရာကပူးပေါင်းဆောင်ရွက်မှုအားရစရာမကောင်းဘူးဆိုတဲ့ဝေဖန်မှုစာရတွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့စနေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပါမယ်ရှင
်ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုဖို့အမေရိကန်ကဆုံးဖြတ်ခဲ့တဲ့ပေါ်အမေရိကန်ရဲ့အခိုင်အမာမဟာမိတ်တချို့ကိုယ်တိုင်ကတောက်ချန်လေးကလုပ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတွင်တောင်းခွက်ခဲ့ကြပါတယ်ဒါဟာနိုင်ငံတကာဥပဒေကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်တွေနဲ့ဆန့်ကျင်နေတယ်လို့ကောင်စီဥက္ကဋ္ဌဆွီဒင်သံမတ်ကြီးအိုလူးစကူကပြောပါတယ်။ဂျေရုဆလင်မှာနောက်ဆုံးဖြည့်ရှင်သတ်မှတ်ရမယ့်ကိစ္စဖြစ်ပြီးတက်ဆိုင်သူတွေအကြားစစ်ဆန့်ညှိနှိုင်းမှုတွေနဲ့သာဖြည့်ရှင်နိုင်မှာဖြစ်တယ်လို့ကောင်စီဥက္ကဋ္ဌကပြောပါတယ်။ဒီတော့ဒီမှာပဲပါလက်စတိုင်းတွေက Day of Rage ဒေါသနေ့လို့သတ်မှတ်ပြီးတောက်ကြနေကလုပ်တဲ့ကောင်းကွက်ဆန္ဒပြပွဲတွင်ဂါဇာကမ်းနောက်ဒေသမှာအစ္စရေးစစ်သားတွေနဲ့ရုံးရင်းဆန္ဒဖြစ်ပြီးတဲ့နောက်အစ္စရေးစစ်တပ်ကပြစ်တဲ့အတွက်ပါလက်စတိုင်းမျိုးသားတို့ဒေဆုံးသွားပါတယ်။အစ္စရေးဂါဇာနယ်စပ်တစ်ချောင်းမှာဖြစ်တဲ့ရုံးဝင်းစခန်းမှုတွေတွင်အသက်30အရွယ်မာကမှုအယ်မာဇရီဒေဆုံးသွားတယ်ဆိုတာအစ္စရေးကျမ်းမာရေးဌာနကအတည်ပြုပါတယ်။ဂါဇာတော်မိုင်းကခန်းယူနစ်စ်အရက်မှာအကြမ်းဖက်အဒီကုန်းနေဖြစ်အောင်အဓိကလှုံ့ဆော်စီးယုံသူတွေလို့ဆွဆွဲပြီးလူနှစ်ယောက်ကိုပစ်ခတ်ခဲ့တဲ့အကြောင်းအစ္စရေးစစ်တပ်ကအတည်ပြုပါတယ်။ဘက်သလီဟမ်မှာလုပ်တဲ့ Day of Rage ဆန္ဒပြပွဲတွင်ပါလက်စတိုင်းဆန္ဒပြသူတွေကိုအစ္စရေးရဲတပ်ဖွဲ့ကရည်ရုံပုံတွေတုံးပြီးဖြိုခွဲခဲ့ပါတယ
်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာချက်သဗရီနီကကုလသမဂ္ဂငြိမ်းချမ်းရေးတပ်သားတွေအတိုက်ခံခံရမှုမှာတေဆုံးသူဟာ15ဦးရှိသွားပြီလို့ကုလသမဂ္ဂကပြောကြားလိုက်ပြီးကုလသမဂ္ဂအလံကိုတနင်္လာနေ့မှာထပ်ဝက်ဖွင့်ထုတ်ပြီးသူတို့ကိုဂုဏ်ပြုမယ်လို့ပြောပါတယ်။ငြိမ်းချမ်းရေးတပ်သားအလုံးဟာတန်ဆင်းနေရတာဖြစ်ပြီးသူတို့ဟာကွန်ဂိုကမတီးနေတဲ့မြောက်ပိုင်းကီဘူးခင်မှာတာဝန်ထမ်းဆောင်နေတာပါ။အဲ့ဒီဒေသဟာ EDF ယူဂန္ဒါသဘုံဖွဲ့ချက်စားတဲ့နေရာပါ။ဒီဖွဲ့ကပြီးခဲ့တဲ့လတုန်းကလည်းကုလသအဖွဲ့ကိုတိုက်ခိုက်ခဲ့တာဖြစ်ပြီးအခုချက်သဗရီတိုက်ခိုက်မှုကိုလည်းသူတို့အဖွဲ့လှုပ်ဆောင်မယ်လို့တန်မြတ်ရှိကြောင်းကုလအရာရှိသူက VOE ကိုပြောပါတယ်။ငြိမ်းချမ်းရေးတပ်သားနောက်ထပ်အနည်းဆုံး2ဦးပျောက်ဆုံးနေကြောင်းလည်းသတင်းတွေထွက်နေပါတယ်။ MONUSC ကိုကုလသမဂ္ဂအဖွဲ့ကတော့သူတို့အဖွဲ့နဲ့ကွန်ဂိုတပ်တွေ ADF သဘုံကိုယူဆသူတွေနဲ့ဖြစ်ပွားတဲ့တိုက်ပွဲတွေမှာကွန်ဂိုစစ်သားအနည်းဆုံး9ယောက်လည်းတေဆုံးခဲ့တယ်လို့ပြောပါတယ်။တန်ဆာနီးယားသမ္မတ John Magufuli ကတော့အခုလိုတိုက်ခိုက်ခံရတဲ့အတွက်အံ့ဩတုန်လှုပ်ကြကြောင်းပြောပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားကြောင်းကုလသမဂ္ဂပြောကြားတဲ့နေရာတန်ဆာနီးယားလူလည်နဲ့မကျင်းပခင်တည့်မှာဖြစ်နေကြောင်းတောက်ကြတဲ့တန်ဆာနီးယားပြည်သူတွေကိုမိန့်ခွန်းပြောကြားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနအာဖရိကရေးရာဘျူရိုကထုတ်ပြန်တဲ့ကြေညာချက်မှာအခုတိုက်ခိုက်မှုကကြောက်ရွံ့စရာကောင်းကြောင်းထုတ်ပြန်ခဲ့ပြီးကုလသမဂ္ဂငြိမ်းချမ်းရေးအဖွဲ့ကွန်ဂိုစစ်တပ်နဲ့တေဆုံးခဲ့သူတွေမိသားစုတွေအလွန်ဆုံးဝမ်းနည်းကြေခွေရကြောင်းပြောပါတယ်။ကုလသမဂ္ဂအထွန်းရေးမှူးချုပ်ကတော့ဒီတိုက်ခိုက်မှုကဆစ်ရာစုမှုမြောက်တယ်လို့ပြောပါတယ်
။နှစ်နှစ်ကြာပြည်တွင်းစစ်တမ်းကြောင့်လူသားပိတုခအချက်တဲကြုံနေတဲ့ရေမင်းနိုင်ငံမှာစီရေးအရဝင်ဆွတ်ဖက်တော်တွေကိုရပ်ဆိုင်းဖို့ဆော်ဒီအာရေဗျနိုင်ငံကိုအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကတိုက်တွန်းလိုက်ပါတယ်။သူတို့အနေနဲ့နေနေပူပြီးနှိုင်းနှိုင်းချင်ချင်လုပ်ဖို့နဲ့စဉ်စားစားလုပ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်လို့ဝန်ကြီးဒီလာဆန်ကပြောပါတယ်။ရေမင်းနိုင်ငံကိုပိတ်ဆို့ထားလိုက်တဲ့အကြောင်းဆော်ဒီအာရေဗျကပြီးခဲ့တဲ့လမှာပဲကြေညာထားတာပါ။အဲလိုပိတ်ဆို့ထားတာကိုပယ်ချပြီးလူသားစာနာမှုအကူအညီတွေနဲ့ကုန်စည်တင်သွင်းတာတွေကိုခွင့်ပြုရေးဆော်ဒီအာရေဗျကိုဖိအားပေးဖို့သ မရဒေါ်နယ်ထရမ့်ကညွှန်ကြားခဲ့အပြီးနှစ်ရက်ကြာပြည်ထောင်နိုင်ငံပါရီမြို့မှာဝင်ကြီးဒေသခံကအဲ့လိုပြောတာပါတိုက်ခိုက်တာတွေကိုချက်ချင်းရဖို့နိုင်ငံရေးဆွေးနွေးပွဲတွေပြန်လုပ်ဖို့နဲ့ရီမင်လူလူခံစားနေရတာတွေကိုအဆုံးသတ်ဖို့ဆက်ဆိုင်သူအားလုံးကိုတောင်းဆိုချက်အစ်တစ်ခုကိုလည်းသမရဣန္ဒြိတော်ကတောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။ဟူဒီတဘုံတွေကသူတို့ရဲ့မဟာမင်းအောင်ဖြစ်တဲ့အလီအဗ်ဒူလာဆလီကိုတတ်ပြစ်လိုက်တာအပါအဝင်ဆန္နာမျိုးမှာနိုင်ငံရေးတိုက်ခိုက်တွေကိုရဲစစ်စစ်နှိပ်ကွနေတာဆော်ဒီအာရေဗျနဲ့အာရဗ်စော်ဘွားများပြည်တော်စုနိုင်ငံတွေကိုဒုံးကျည်နဲ့ရရန်ကာကာပြစ်ခတ်တိုက်ခိုက်တာတွေကိုလည်းသမရဣန္ဒြိတော်ကပြစ်တင်ရှုတ်ချထားပါတယ
်။2014ခုနှစ်တုန်းကယူကရိန်းအရှေ့ပိုင်းဝေဟင်မှာရပ်ဖက်လျင်တစ်ဆင့်ဖြစ်ချခံရမှုအတွက်တမ်းမြရှိသူဟာရုရှားအခြေခံဗိုလ်ချုပ်ကြီးတူဖြစ်နေတာတွေ့ရကြောင်းအများလေးစားတဲ့နိုင်ငံတကာစုံစမ်းစစ်ဆေးအဖွဲ့ကြီးဖြစ်တဲ့ The Bellingcat Act စုံစမ်းရေးအဖွဲ့ကလည်းပြောကြလိုက်ပါတယ်။သူတို့အဖွဲ့ကအဆင့်နဲ့ Digital နည်းပညာတွေသုံးပြီးရရှိတဲ့အသံနဲ့မြင်ကွင်းဆိုင်ရာအချက်အလက်တွေကိုဆန့်စစ်ခဲ့တာပါ။သူတို့ဟာဒီဇင်ဘာ10ရက်နေ့မှာစီရင်ခံစာထုတ်ပြန်ခဲ့ပြီးဂျာဖက်ဖန်ယူရရှိတဲ့ဆက်သွယ်ချက်တွေထဲမှာ Delfin ဆိုတဲ့သူဟာအငိမ့်စားရုရှားဗိုလ်ချုပ်ကြီး Nikolai Kashov ဖြစ်ပြီးသူဟာလက်ရှိမှာရုရှားအလဲပိုင်းတိုင်းစစ်ဒေသစစ်ဆေးမှုချုပ်ဖြစ်နေတောင်းဝန်ထမ်းဆောင်နေတာဖြစ်ကြောင်းတွေ့ရတယ်လို့ဖော်ပြပါတယ်။နယ်သာလန်နိုင်ငံဥဆောင်တဲ့ JID ပူးတဲ့စုံစမ်းရေးအဖွဲ့ကယူကရိန်းရှေ့ပိုင်းမှာဖြတ်ကျော်ပြန်စမ်းစဉ်ဖြစ်ချခံရတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH17 လေယာဉ်ဖြတ်ကျမှုကိုစုံစမ်းစစ်ဆေးခဲ့တာဖြစ်ပြီး2016စက်တင်ဘာမှာသူတို့တွေ့ရှိချက်ကိုထုတ်ပြန်ရမှာ Delfin နဲ့ Orion ဆိုတဲ့နာမည်ဝှက်လူ2ဦးဆက်သွယ်ပြောကြားမှုအတန်ဖိုင်5ခုကိုပါထုတ်ပြန်ပေးခဲ့တာပါ။ JID ကဒီလူ2ဦးနဲ့ပတ်သက်တဲ့အချက်လက်တွေကိုလိုင်းလံရှာဖွေပေးမယ်။လေယာဉ်ဖြတ်ကျမှုမှာသူတို့ဘယ်ခန်းကဏ္ဍကပါဝင်နေဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဇင်ဘာ10ရက်ထုတ်ပြန်တဲ့ JID ကြေညာချက်မှာ Billing Act အဖွဲ့အစီရင်ခံစာကိုသူတို့မှတ်တမ်းဖြစ်ယူထားကြောင်းပြောပေမယ့်အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ MH17 လေယာဉ်ဟာ2014ဇူလိုင်14ရက်မှာ18ရက်နေ့မှာယူကရိန်းတိုက်ပွဲတွေဖြစ်ပေါ်နေတဲ့ Donetsk ဒေသပေါ်ဖြတ်တမ်းပြီးပြန်တမ်းစင်မှာပြစ်ချခံခဲ့ရတာဖြစ်ပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6789နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့မနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာတို့မူရင်းနေရာတွေစီဘေးရန်ကင်းကင်းနဲ့အေဂျင့်တည်နေစွာပြန်နေမယ့်အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံယွန်နီစီယာကပြောလိုက်ပါတယ်။ဩဂုလကွန်ကရေကဆိုရင်ရိုဟင်ဂျာဒုက္ခသည်6သိန်း4000ကျော်နေပါဘင်္ဂလားဒေ့ရှ်မှာရောက်နေကြပြီးနောက်ထပ်ထွက်ပြေးလာတဲ့လူအရေအတွက်ရော့သွားပေမဲ့အဲဒါကရခိုင်ပြည်နယ်မှာအခြေအနေတွေတိုးတက်နေပြီဆိုတဲ့အတိအကျမသက်ရောက်ဘူးလို့ယွန်နီစီယာကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုကိုယ်သဘောနဲ့ကိုယ်မူရင်းနေရာတွေစီပြန်ပို့ရေးဆိုင်ရာသဘောတူညီချက်တရက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားလွန်ခဲ့တဲ့တရက်နှစ်ပတ်ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒီသဘောတူညီချက်ရေးထိုးတဲ့အထက်မှာ UNHCR မပါဝင်ပေမဲ့လည်းဒုက္ခသည်တွေလွတ်လွတ်လပ်လပ်နဲ့ဘေးကင်းရန်ကင်းကိုယ်စံတာနဲ့ကိုယ်ကုန်သိခါရှိစွာပြန်နိုင်ရေးစီစဉ်လုံဆောင်ရမှာတွေကိုဆွေးနွေးဖို့ပြင်ဆင်ထားတယ်လို့ UNHCR ကပြောပါတယ်။ဒါပေမဲ့လည်းရခိုင်ပြည်အခြေအနေကတည်ငြိမ်ပြီးရေရှည်ပြန်နေနိုင်တဲ့အခြေအနေမျိုးမဟုတ်သေးတာကြောင့်ဒုက္ခသည်တွေကိုပြန်ပို့ဖို့အချိန်မတန်သေးဘူးလို့ UNHCR ပြောခွင့်ရ Adrian Edwards ကပြောပါတယ်။ဒင်းကြီးနဲ့တည်ငြိမ်မှုရအောင်ပြန်တည်ဆောက်ရမယ်။လူသားစာနာမှုအကူအညီပေးအဖွဲ့တွေအဲ့ဒီဒေသကိုဝင်ထွက်ခွင့်ရရမယ်။ဘေးကင်းပြီးကုန်သိခါရှိစွာပြန်နိုင်တဲ့အခြေအနေမျိုးဖန်တီးဖို့ရာအိုးရွှေဆုံထွက်ပြေးရတဲ့အရင်းခံအကြောင်းတွေကိုဖြေရှင်းရမယ်လို့ယူနီစီယာပြောခွင့်ရ Adrian Edwards ကပြောပါတယ
်။ပါကစ္စတန်မှာရောက်နေတဲ့တရုတ်နိုင်ငံသားတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်တာတွေရှိတယ်ဆိုတဲ့ထောက်လှမ်းအချက်လက်တွေရတာမို့အဲ့ဒီကတရုတ်နိုင်ငံသားတွေခက်ရှုံရှုံနေကြဖို့တရုတ်အစိုးရကသတိပေးခဲ့ပါလေ။တရုတ်အစိုးရကပါကစ္စတန်မှာဆိုင်းယားဆိုင်းယားစီမံကိန်းတွေနဲ့အခြေခံဆောက်အုံများပြတ်အတွက်ရင်းနှီးမြှုပ်နှံမှုတွေလုပ်နေချိန်မှာပဲပါကစ္စတန်ကတရုတ်တိုင်းရင်းကသူ့ရဲ့ website စာမျက်နှာမှာမတင်စဘူးအခုလိုသတိပေးချက်တင်ခဲ့တာပါ CPEC လို့သိတဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံအတွက်ရင်းနှီးမြှုပ်နှံမှုအောက်မှာပါကစ္စတန်နိုင်ငံတွင်းကစီမံကိန်းတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအတွက်တရုတ်နိုင်ငံသားအများပြားကိုပါကစ္စတန်ကိုခေါ်ယူมาဖြစ်ပါတယ်။ပါကစ္စတန်မှာရှိတဲ့တရုတ်အဖွဲ့အစည်းတွေနဲ့တရုတ်နိုင်ငံသားတွေကိုမကြားခင်အချိန်တွေတွင်တိုက်ခိုက်မှုတွေဇက်တိုက်လုပ်ဖို့ရှိကြောင်းအကြံဖက်သမားတွေကစီစဉ်နေတာကိုသိထားတယ်လို့တရုတ်တိုင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘယ်လိုတိုက်ခိုက်မယ်ဆိုတဲ့အခြေအနေသိစိတ်ကိုတော့ဖော်ပြမထားပါဘူး။ပါကစ္စတန်မှာတရုတ်စီမံကိန်း300လောက်လှုပ်ဆောင်နေပြီးတရုတ်နိုင်ငံသားခန့်မှန်းခြင်း2000လောက်ရှိပါတယ
်။လူခွင့်ရေးချိုးဖောက်သူတူချင်းစီကိုတခါရေးယူဖို့ Global Magnitsky ဥပဒေကိုအသုံးပြုမယ်လို့ဒီနေ့အစောပိုင်းမှာသမ္မတဒေါ်နယ်ထရမ့်ကကတိပေးထားတဲ့အတိုင်းတကယ်တမ်းလုပ်မလားဆိုတာ တရုတ်လူအခွင့်အရေးဖွဲ့ပြီးစောင့်ကြည့်နေကြပါတယ်။လာမယ့်ဒီနေ့ကနေဒီဇင်ဘာလ10ရက်နေ့မှာကြာရောက်မဲ့နိုင်ငံတကာလူအခွင့်အရေးနေ့နဲ့ချိန်ကပ်ပြီးအဲ့လိုရည်ရွယ်လှုပ်ဆောင်ဖို့မျှော်လင့်နေကြတာပါ။ The Global Magnitsky ဥပဒေကို2016ခုနှစ်ဒီဇင်ဘာလမှာအဒီအချိန်သမ္မတဘရက်ကိုဘာမာကလက်မှတ်ထိုးပြီးတော့ပြဋ္ဌာန်းခဲ့တာပါ။2009ခုနှစ်ကရုရှားအချင်းတောင်ထဲမှာရုရှားရှိနေဆာဂေးမက်ဂနစ်စကီတည်ဆုံသွားမှုနဲ့ဆက်ဆက်နေတဲ့ရုရှားတာဝန်ရှိသူတွေရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့အမေရိကန်ကိုလာဝင်မပြူဝဲပိတ်ပင်ကန့်သတ်ဖို့2012ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေကို2016ခုနှစ်မှာတိုးချဲ့ပြီးတော့ပြဋ္ဌာန်းတာဖြစ်ပါတယ်။ရဲချုပ်တွေအစိုးရရှိနေတွေနဲ့လူမျိုးရေးတပ်ဖွဲ့အကြီးအကဲတွေစုစုပေါင်းလူ18ဦးရဲ့အမည်စရင်းကိုလေ့လာသုံးသပ်ဖို့လူ့အခွင့်အရေးအဖွဲ့23ဘွဲ့ပါညွန်ပေါင်းအဖွဲ့ကပြီးခဲ့တဲ့စက်တင်ဘာလမှာအမေရိကန်နိုင်ငံသားရေးဌာနကိုတင်သွင်းခဲ့ပါတယ်။လူ့အခွင့်အရေးစူးစူးရွေးရွားချိုးဖောက်သူတွေလို့လူ့အခွင့်အရေးအဖွဲ့တွေကခေါ်ဆိုတဲ့အဲ့ဒီလူတွေဟာကမ္ဘာတဝန်းနိုင်ငံပေါင်း15နိုင်ငံသားဖြစ်ပါတယ်။အဲ့ဒီအထက်မှာတရုတ်နဲ့ဗဟိုအာရှနိုင်ငံတွေကပါဝင်ပါတယ်။အဲ့ဒီလူတွေနဲ့ပတ်သက်ပြီးစစ်စစ်တာကိုအတည်ပြုလိုက်ပြီးဆိုရင်တော့ဗီဇာပိတ်ပင်တာ၊ပိုင်ဆိုင်ပစ္စည်းထိန်းချုပ်တာတွေအပါအဝင်တံခါးအရေးယူမှုတွေကိုအမေရိကန်အစိုးရအနေနဲ့ချမှတ်နိုင်တော့မှာဖြစ်ပါတယ်ခင်ဗျာ
။စနေနေ့မနေ့ဖက်ထိတ်တန်းရနေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးသွားတာပါရှင်။အခုမနေ့သတင်းလာတွေမှာတော့အရင်ဆုံးဂျေရုဆလင်ကိုအစ္စရေးလ်မြို့တော်အဖြစ်အမေရိကန်သမ္မတကြီးညာချက်ရဲ့နောက်ဆက်တွဲအခြေအနေတွေကိုပြောပြမှာပါ။ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အတိမတ်ပြုတယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကြေညာချက်ကိုမကျေနပ်လို့စန္ဒပြကန့်ကွက်ကြတာတွေဟာတနေ့တခြားကျေပြန့်လာနေပါတယ်။အခုဆိုအရှေ့အလယ်ပိုင်းဒေသကမွတ်စလင်နိုင်ငံတွေသာမကပဲအာရှကမွတ်စလင်နိုင်ငံတွေကပါအမေရိကန်စန့်ကျင်ရေးစန္ဒပြမှုတွေလှုပ်လာနေပါပြီ။ဒီအကြောင်းကိုကျော်အောင်လွင်ကဆက်ပြီးပြောပြပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဂျေရုဆလင်ကြေညာချက်ဟာမွတ်စလင်ကဘာကိုလှုပ်နှိုးလိုက်တယ်လို့ဖြစ်သွားခဲ့ပါတယ်။အာရှတိုက်ကမွတ်စလင်နိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှားမလေးရှားနဲ့ပါကစ္စတန်နိုင်ငံတွေမှာမနေ့ကတောက်ကြနေတော့ကအမေရိကန်စန့်ကျင်ရေးဆန္ဒပြမှုတွေရှိခဲ့ပြီးဂျေရုဆလင်ဟာအစ္စလာမ်နဲ့ပါလက်စတိုင်းတို့ရဲ့ဘာသာရေးအထွတ်မြတ်နေရာဖြစ်တယ်လို့ဆန္ဒပြသူတွေကြွေးကြော်ခဲ့ကြပါတယ်။မလေးရှားနိုင်ငံရဲ့မြို့တော်ကွာလာလမ်ပူမှာရှိတဲ့အမေရိကန်တန်ယုံရှိမှာဆန္ဒပြသူတထောင်ကျော်မနေ့ကစုယုံပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲဒီဆန္ဒပြပွဲကိုမလေးရှားနိုင်ငံအာကစားရေးရာဝန်ကြီးခါရီဂျမလူဒင်ကဦးဆောင်ခဲ့တာဖြစ်ပြီးတော့သမ္မတထရမ့်ရဲ့ကြေညာချက်ဟာတရားမဝင်မှုဂျေရုဆလင်ကိုခြေချဖို့မကြံတဲ့တကမ္ဘာလုံးရဲ့အမေရိကန်ဆန့်ကျင်လှုပ်ရှားမှုကကြီးထွားလာလိမ့်မယ်လို့ပြောခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့မြို့တော်ဂျကာတာမှာရှိတဲ့အမေရိကန်တန်ယုံရှိမှာလည်းအမေရိကန်ဆန့်ကျင်ဆန္ဒပြသူ300လောက်ရှိခဲ့ပါတယ်။ဆန္ဒပြသူအင်ဒိုနီးရှားမျိုးသားတူကတော့ဂျေရုဆလင်ဟာအစ္စရေးလိုပိုင်တဲ့နေရာမဟုတ်ဘူးလို့ဆိုပါတယ
်။ Menolak.
ကျွန်တော်တို့အခုဒီမှာလာပြီးဆန္ဒပြတာကအမေရိကန်တန်ယုံကို Tel Aviv ကနေ Jerusalem ကိုပြောင်းမဲ့ကိစ္စလာပြီးကန့်ကွက်နေရပါ။အမေရိကန်က Jerusalem ကို Israel တွေပိုင်နေဆိုပြီးအတိအမှတ်ပြုပေးနေတာမှားပါတယ်။ Israel တွေပိုင်နေနေရမဟုတ်ပါဘူး။အထူးသဖြင့် El Asad ဗလီရှိတဲ့ Jerusalem အရှေ့ပိုင်းကိုသူတို့မပိုင်ပါဘူး။ Palestine တွေပိုင်တာပါ။ Indonesia အစိုးရကလည်း Palestine ကိုအစဉ်တစိုက်ထောက်ခံလာတာပါ။နိုင်ငံတကာအလိုက်ဖိအားပေးမှုတွေမျိုးစုံတုံးပြီးအခုလောက်ရက်ကိုကန့်ကွက်သွားဖို့ကျွန်တော်တို့အစိုးရကိုဆက်ပြီးတိုက်တွန်းသွားပါအောင်မယ်
။အင်ဒိုနီးရှားသမ္မတနဲ့နိုင်ငံသားဝင်ကြီးကလည်းအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရှုံချထားတာပါ။မနေ့ကတောက်ကြနေဖြစ်တာကြောင့်အစ္စလာမ်ဘာသာဝင်တွေစုယုံပြီးတော့ဆူတောင်းဝတ်ပြုကြတဲ့နေလည်းဖြစ်ပါတယ်။အဲ့ဒီနေ့မှာပဲမွတ်စလင်ကဘာကဆန္ဒပြမှုတွေကိုလုပ်ခဲ့ကြတာပါ။ပါကစ္စတန်နိုင်ငံမှာဆိုရင်လည်းမြို့တော်အစ္စလာမ်ဘတ်မှာတွေမကစစ်ကမ်းမြို့တွေဖြစ်ကြတဲ့ကရာချီ၊မူတန်နဲ့လာဟောမြို့တွေမှာလည်းရာနဲ့ချီတဲ့ဆန္ဒပြသမားတွေကအမေရိကန်ဆန့်ကျင်ဆန္ဒပြပွဲတွေလုပ်ခဲ့ကြတာပါ။အစ္စလာမ်ဘတ်ကဆန္ဒပြသူတဦးကအမေရိကန်ရဲ့အခုဆုံးဖြတ်ချက်ကိုမေးခွန်းထုတ်
ပါ It is a conflict on the basis of religion where three basic Abrahamic religion are joining together on this land.
Jerusalem ဒါမှမဟုတ် El Kaf လို့ခေါ်တဲ့အဲ့ဒီနေရာက Islam, Jew နဲ့ Christian ဘာသာသုံးခုအတူတွဲပြီးရှိနေတဲ့နေရာပါ။ဘယ်နဲ့ကြောင့်များလူတစ်ယောက်ကဆုံးဖြတ်ချက်နဲ့ Israel ကိုပိုင်တဲ့နေရာလို့ဆိုပြီးတော့တတ်မှတ်ရတာပါလဲ။ဘယ်လိုဖြစ်ရတာပါလဲ။
ဆန္ဒပြသူတွေကဂျေရုဆလင်ဟာငါတို့ရဲ့ဘာသာရေးအထွတ်မြတ်ထားရာဒေသဖြစ်တယ်။ထရမ့်ကြဆုံးပါစေ။ဂျေရုဆလင်ဟာပါလက်စတိုင်းတို့အတွက်ဆိုတဲ့ကြွေးကြော်မှုတွေတင်နာမကသမ္မတထရမ့်ကိုလည်းခွေးနဲ့နိုင်ပြီးတော့ပြောခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံသားဝင်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်မိုဟာမက်ဖိုင်ဆယ်ကလည်းသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်တယ်လို့ဆိုပါတယ
် Such a step constitutes a clear violation of international law.
အခုလောက်ရကနိုင်ငံတကာဥပဒေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကို ပါပါနန္နာချူဖောက်လိုက်တဲ့ဂျီလန်တစ်ခုပါပဲအထူးသဖြင့်1980ပြည့်နှစ်တုန်းကချက်မှတ်ခဲ့တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ်48ကိုချူဖောက်တာပါအခုလိုလောက်တာကအရှိလာပိုင်းဒေသညဉ့်ညံ့ရေးလုံခြုံရေးအတွက်ဆက်စုနှစ်စဉ်ချင်းချီပြီးသဘောတူထားကြတဲ့ဓာရီကနေလဲလမ်းခွဲဆောင်ထွက်သွားတဲ့သဘောလည်းဖြစ်နေပါတယ
်ပါကစ္စတန်နိုင်ငံကဆန္ဒပြသူတွေကနေတဆင့်ဒေသဆိုင်ရာအစ္စလာမ်ခေါင်းဆောင်တွေလိုက်ကဘာပေါ်ကမွတ်စလင်နိုင်ငံတွေကိုဆက်သွယ်စည်းရုံးပြီးတော့အမေရိကန်ပြည်ထောင်စုကိုပြင်းထန်တဲ့တန်တမာရေးဖိအားတွေဝိုင်းပေးကြဖို့ပြောဆိုခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းသမ္မတ်ထရမ့်ရဲ့ဂျေရုဆလင်ကျင်းညာချက်ကိုစိုးရိမ်ပူပန်တယ်လို့မနေ့ကတောက်ကြနေမှာပဲထုတ်ပြောခဲ့ပါတယ
်။ဆိုတာရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်စစ်ကိုပြုပြမှုသတင်းပတ်အနည်းငယ်ပဲကျမတို့ရယ်။ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စီးနင်းညတိုက်ရိုက်နေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နှစ်ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲသောတာရှင်တွေကိုဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ဆက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီပါသေးတယ်ရှင်ပါဝင်ဆွေးနွေးလက်ထားဖို့ VOA ကကြိုဆိုပါတယ်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်မြန်မာနိုင်ငံမှာအရက်သားအစိုးရတက်လာပေမဲ့တိုင်းရင်းသားသတင်းမီဒီယာဖွံ့ဖြိုးတိုးတက်ရေးမှာမျှော်လင့်ထားသလောက်အားပေးကူညီမှုမရှိဘူးလို့တိုင်းရင်းသားစာနယ်ဇင်းသမားတွေကပြောကြပါတယ်အစိုးရအနေနဲ့လူနည်းစုမီဒီယာတွေကိုလည်းတန်းတူအခွင့်အရေးပေးဖို့နဲ့အားပေးကူညီဖို့လိုအပ်တဲ့အကြောင်းရန်ကုန်မြို့ကမီဒီယာညီလာခံမှတိုက်တွန်းခဲ့ကြတာကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်နေခကအပြည့်အစုံပြောပြမှာပါရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥဆောင်တဲ့အရက်သားအစိုးရတက်လာခဲ့ပြီးမြေတိုင်းရင်းသားသတင်းမီဒီယာတွေဖွံ့ဖြိုးရေးမှာအပိတ်ကူညီမှုတွေနေပါနေစေဖြစ်တဲ့အကြောင်း6ကြိမ်မြောက်ကျင်းပတဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဆွေးနွေးပွဲညီလာခံကိုတက်ရောက်လာတဲ့တိုင်းရင်းသားမီဒီယာတွေကပြောဆိုလိုက်ကြတာပါ The People's Voice သတင်းဌာနကပအိုတိုင်းရင်းသားခွင့်ရစာကတော့လက်ရှိအရက်သားအစိုးရလက်ထက်မှာတိုင်းရင်းသားမီဒီယာဖွံ့ဖြိုးဖို့လှုံ့ဆော်မှုတွေအားနည်းတယ်လို့သတင်းရယူရေးမှာလည်းတိုင်းရင်းသားမီဒီယာတွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိနေတယ်လို့ပြောဆိုလိုက်ပါတယ
်အခုချိန်ထိကတော့ကျွန်တော်တို့ဒီအစိုးရဖက်ကန်နေပြီးတော့မှကျွန်တော်တိုင်းရင်းသားမီဒီယာကိုကူညီပေးတာတော့မရှိသေးဘူးပေါ့နော်လုံးလုံးကိုမရှိသေးတာဒီအစိုးရဘက်မှာဒီတင်အချက်လက်ရဖို့တောင်မှကျွန်တော်တို့အခက်အခဲတွေရှိနေတဲ့အနေအထားတွေရှိတယ်ပြီးတော့မှဒီတိုင်းရင်းသားမီဒီယာဆိုလို့ရှိရင်အစိုးရတွေကတော့ဟိုတိတ်အတိမပြုတ်နေဘူးပေါ့နော်ဆိုတော့ဥပမာတင်တွေတွားယူတယ်အစိုးရဌာနမှာတွားတင်ယူတယ်ဆိုလို့ရှိရင်ဒါဟိုတိုင်းရင်းသားမီဒီယာဖြစ်နေတဲ့အတွက်ပေါ့နော်သူတို့ကိုဟိုတိတ်အလေးမထားတဲ့လိုမျိုးတွေခံစားရတယ်ပေါ့အဲဆိုတော့ဒီအစိုးရရဲ့ကုမ္ပဏီပံ့ပိုးမှုကလုံးလုံးမရသေးဘူးလို့ပြောလို့ရတယ
်မာနကားဌာနကပလောင်တိုင်းရင်းသားမိုင်းနိုင်နိုင်ဦးကတော့တိုင်းရင်းမီဒီယာတွေပုံမှုအားကောင်းလာအောင်အစိုးရရဲ့ပံ့ပိုးမှုတွေလိုအပ်နေတယ်လို့အခုလိုပြောဆိုလိုက်ပါတယ
်ကိုလူမျိုးမှာကိုဒေသမှာတကယ်လိုအပ်လို့လုပ်နေတဲ့မီဒီယာတွေဒါဖြစ်တယ်ပတ်စံရှိလို့မဟုတ်ဟိုစီးပွားရေးတစ်ဖက်လုပ်နေတာလည်းမဟုတ်ဘူးဆိုတဲ့အခါကျတော့ကျွန်တော်ထင်ပါတယ်ဒီဟာသည်အစိုးရမှာတာဝန်ရှိပါတယ်ဒီတိုင်းရင်းသားတွေရဲ့အသံတိုင်းရင်းသားဒေသမှာဘာတွေဖြစ်နေတယ်လဲဆိုတဲ့ဟာတွေကိုအစိုးရရဲ့ဒီရုပ်တံထဲမှာတီးတန့် line တွေကိုဒီတိုင်းရင်းသားတွေကိုတီးတန့်အဲ့လိုမျိုးအခွင့်တွေပေးတာတို့တိုင်းရင်းသားရဲ့မီဒီယာရဲ့အခမ်းအနားတိုင်းရင်းသားမီဒီယာရဲ့အသံတွေပုံနှိပ်မှာဖြစ်ဖြစ်ရုပ်တံမှာဖြစ်ဖြစ်အဲ့လိုမျိုး platform တွေမှာသူကသူလွတ်လွတ်လပ်လုပ်နိုင်တဲ့အခြေအနေမျိုးဖန်တီးပေးနိုင်တော့ကျွန်တော်ထင်ပါတယ် peace post plus ပြောပြောဒီကျွန်တော်ဒီမိုကရေစီကိုပြောပြောတကယ်ကိုထောက်ပံ့ကူညီပေးနိုင်တဲ့အခြေအနေလေးတစ်ခုဖြစ်နိုင်မယ်လို့ကျွန်တော်တို့မြင်တယ
်။တဝဲတိုင်းသတင်းဌာနကမအေးစင်ကတော့အစိုးရဘက်ကတိုင်းရင်းသားမီဒီယာတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုကူညီဖြေရှင်းပေးဖို့အခုလိုအကြံပြုသွားပါတယ
်။ develop ဖြစ်ပေါ်ကကျွန်တော်တို့မသွားနိုင်သေးဘူး။ဘာဖြစ်ဆိုဒီလက်ရှိအနေအထားကဒီစင်စစ်မပြတ်သွားဖို့ကကျွန်တော်တို့အခက်အခဲတွေအများကြီးတွေ့နေတယ်။ဥပမာခုနပြောလို့ပုံနှိပ်ခါတွေအရန်ကိုဈေးတက်လာတယ်။ပြီးတော့ဝန်ထမ်းစရိတ်တွေလည်းတက်လာတယ်။တခြား cost တွေလည်းအများကြီးတက်လာတယ်။ဒါပေမဲ့ဆိုတာအစိုးရကအဲ့ဒါကိုအထက်စင်စားတင်တယ်။ဒီစက်ကူကိုအခုကင်းလို့ခွေပေးမလား။ဒီမီယာတွေတောင်းတဲ့စက်ကူဒါမျိုးဆိုတို့လုတ်ပေးလို့ရတာပေါ့နော်။စက်ကူစရိတ်တွေတစ်ထပ်မတက်အောင်။ ပုံနှိပ်တဲ့ဟာလဲတို့ရဲ့ဒီကိုပိုးကပုံနှိပ်တိုက်ရရှိတာပါနော်။ဒါမျိုးကိုတို့တို့စီမှာဟိုမှာစေတတတာနဲ့ပုံနှိပ်ခွေပေးမှာလား။ဒါမျိုးတို့တို့လုတ်ပေးလို့ရတယ်။တကယ်တော့မြန်မာနိုင်ငံမှာတတိယယူနိုင်မှုအခြေအနေဟာ
တိုင်းရင်းမီဒီယာတွေတာမကမြန်မာဘာသာနဲ့ထုတ်ဝေတဲ့မီဒီယာတွေမှာပါအခက်အခဲကြုံနေရတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။မော်ကွန်သတင်းဌာနကကိုစေရလိုင်ကတော့တိုင်းရင်းမီဒီယာတွေဖွံ့ဖြိုးနိုင်ဖို့အတွက်အစိုးရအနေနဲ့ကူညီလှုံ့ဆော်ပေးနိုင်မယ်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအခုလိုအကြံပြုတင်ပြသွားပါတယ်။တို့လူသားလုံးတာလည်းအခြေအနေဒီမှာအဖြစ်ပုံနှိပ်ဆက်တွေပါရဲ့ဆိ ေဒါမျိုးလေးတွေကူညီပြီးတော့သူ့ရဲ့ Dynamic Media ပေါ်ထွက်လာ Policy ပေါ့ထားတော့ TV Channel မှာနေရာပေးမလားပေါ့ပြောပါတယ် TV Channel မှာ Dynamic Season တွေရှိပါသေးတယ်ဒါပေမဲ့ဒရင်ချက်လက်မဟုတ်ဘူးသူ Culture လောက်ပဲဟိုအချိန်ဟို Minute Buy လောက်ပဲပါတာကဒါကိုကျွန်တော် Develop လုပ်တယ်လို့ပြောလို့မရဘူးတော့အဲ့ဒီအောက်ခြေလူကူက Accessible ဖြစ်မဲ့ Radio Program လေးတွေကိုအဲသူ Live Channel လေးတစ်ခုချပြတာမျိုးလေးတွေပေါ့နော်ဒါရယ်ဆိုလို့ရှိရင်ကျွန်တော်တို့ကသူတို့အားပေးရတဲ့ Policy မျိုးလေးတွေပေါ့ဒါမျိုးလေးတွေလုပ်တင်တယ်လို့ကျွန်တော်ကမြင်
၆ကြိမ်မြောက်ကျင်းပခဲ့တဲ့မီဒီယာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာညီလာခံကိုရန်ကုန်မြို့ချက်ထရီယံဟိုတယ်မှာဒီဇင်ဘာ9ရက်နေ့၈ရက်နေ့မှာကျင်းပခဲ့တာဖြစ်ပါတယ်။တပ်ဆိုင်ရာဝန်ကြီးဌာနပိုင်းကတာဝန်ရှိသူပြောင်စုဝန်ကြီးဥဖေမြင့်တက်ရောက်ခဲ့ခြင်းမရှိခဲ့ပါဘူးရှင်
။မိခပြောပြတော့တာပါရှင်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့2018ခုနှစ်အစီရင်ခံစာအကြောင်းကိုလည်းပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာ2018ခုနှစ်အတွက်လူသားချင်းစာနာမှုအကူအညီလိုအပ်တဲ့အခြေအနေနဲ့ပတ်သက်ပြီးအစီရင်ခံစာတစ်စောင်ထွက်လာပါတယ်။ကုလသမဂ္ဂနဲ့မိဖက်အဖွဲ့အစည်းတွေပူးပေါင်းဖွဲ့စည်းထားတဲ့ UNOCHA လို့ခေါ်တဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညှိနှိုင်းဆောင်ရွက်ရေးယုံရဲ့မြန်မာနိုင်ငံဆိုင်ရာအဖွဲ့ကပြုစုထားတဲ့ဒီအစီရင်ခံစာပါအချက်တွေနဲ့ပတ်သက်ပြီးပြောပြပေးမှာပါ။အဲဒီတော့ကိုချောသိန်းရေမြန်မာနိုင်ငံလူဦးရေရဲ့ဘလောက်အရေးအတွက်ဟာအဲ့ဒီလိုလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
။ဒီမြန်မာနိုင်ငံလူဦးရေ 53.8 တန်းမှာဒေသနှင့်ဒေသတွေမှာနေထိုင်နေသူပေါင်းက 8.3 တန်းရှိပြီးအကူအညီလိုအပ်သူပေါင်းက 8,600 ကျော်ရှိတယ်လို့ပြောထားပါတယ်။အဲ့ဒီအထက်မှာပြည်တွင်းမှာပဲအိုးဝင်စွန့်ထွက်ပြေးနေရသူ IDP အရေးအတွက်က 2,400 ကျော်အိုးဝင်စွန့်ထွက်ပြေးနေရတာမဟုတ်ပဲအကူအညီလိုအပ်နေသူပေါင်းက6,200ကျော်ရှိတယ်လို့ဖော်ပြထားပါတယ
်။အဲ့ဒီလူတွေကဘယ်နေရာတွေမှာနေကြတာလဲ။နောက်တစ်ခါနေရာတစ်ခုချင်းစီကအကူအညီလိုအပ်နေတဲ့အရေးအတွက်ကိုရောဘယ်လိုပြောထားလဲရှင
်။ရခိုင်ပြည်နယ်မှာလူပေါင်း9,000နီးပါးအကူအညီလိုအပ်နေပြီး IDB အရေးအတွက်က13,000နီးပါး၊ကချင်ပြည်နယ်မှာလူပေါင်း12,800အကူအညီလိုအပ်နေပြီး IDB အရေးအတွက်က62,000၊ရှမ်းပြည်နယ်မှာလူပေါင်း3,900အကူအညီလိုအပ်နေပြီး IDB အရေးအတွက်က10,000ခွဲနဲ့ကရင်ပြည်နယ်မှာတော့IDB 6,000 အကူအညီလိုအပ်နေတယ်လို့ဖော်ပြထားပါတယ်။ IDB အရေးအတွက်ရဲ့89ရာခိုင်နှုန်းဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့လည်းပြောထားပါတယ
်။အဲ့တော့ဘလို့အခြေအနေကြောင့်အိုးအိမ်စွန့်ထွက်ပြေးနေရပြီးတော့အကူအညီတွေလိုအပ်နေတယ်။အိုးအိမ်စွန့်ခွာထွက်ပြေးရတာမဟုတ်ဘဲအကူအညီလိုအပ်နေတာကဘာကြောင့်ဆိုတာတွေနဲ့ပတ်သက်ပြီးတော့ရောဘာပြောထားသေးလဲရှင
်။ကချင်ကရင်နဲ့ရှမ်းပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြောင့်အိုးအိမ်စွန့်ထွက်ပြေးကြရသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာကတော့2012ခုနှစ်ကဖြစ်ခဲ့တဲ့ပြည်ပခါတွေနဲ့2018ခုနှစ်ဩဂုတ်လကဖြစ်ခဲ့တဲ့အခြေအနေတွေကြောင်းလို့ပြောထားပါတယ်ခင်ဗျ။အ
ဲ့ဒီလူတွေကိုဘလို့နီးလန့်တွေနဲ့အကူအညီပေးသွားဖို့ရောစီစဉ်ထားတာရှိလဲ
။မဟာဗျူဟာမြောက်ရင်မှန်းချက်၄ခုနဲ့အကူအညီပေးသွားမယ်ဆိုပြီးအစိုးရကသာမှဖော်ပြထားပါတယ်။တစ်က IDB ရဲ့လိုအပ်ချက်တွေပြည့်မီစေပြီးရေရှည်ခိုင်မာတဲ့နီးလန့်တွေထွက်လာစေရေးကြိုးပမ်းမှုတွေကိုပံ့ပိုးကူညီသွားပါမယ်တဲ့။နှစ်ကပြည်ပခါဘေးဒဏ်သင့်အကူအညီလိုအပ်နေသူတွေအခြေခံဝန်ဆောင်မှုတွေနဲ့အတမိုးဝမ်းကြောင်းအခွင့်အလမ်းတွေရအောင်လုပ်သွားပါမယ်တဲ့။၃ကတော့အရက်သားတွေအကာအကွယ်ရစေဖို့လုပ်သွားပါမယ်တဲ့။၄အနေနဲ့ကနိုင်ငံအဆင့်လုံဆောင်နိုင်စွမ်းနဲ့လူမှုဝန်ပိုင်းတွေအနေနဲ့ကြံ့ကြံ့ခံရည်တည်နိုင်စွမ်းခိုင်မာအားကောင်းအောင်လုပ်သွားမယ်ဆိုပြီးရည်မှန်းချက်၄ခုဖော်ပြထားပါတယ
်။ဆိုတော့ကိုကျော်သိန်းရေအဲ့ဒီလုပ်ငန်းတွေအတွက်ရန်ပုံငွေစုစုပေါင်းဘလောက်လိုအပ်မယ်လို့ရောပြောထားပါလဲ
။ဒီအကူအညီပေးလုပ်ငန်းတွေအလုံးအတွဲ2018ခုနှစ်ဇန်နဝါရီလကနေဒီဇင်ဘာလအထိရန်ပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ183တန်းလိုမယ်လို့အစိုးရကစားမှာဖော်ပြထားပါတယ်ခင်ဗျာ
အခုလိုပြောပြပေးတော့ကိုကျော်ကျော်သိန်းကိုကျေးဇူးတင်ပါတယ်ရှင်အခုတော့ရှင်းနေဦးကိုနီရဲ့အမှုစစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါအာနာယ NLD ပါတီဥပဒေအကြံပေးဦးကိုနီလှုပ်ကြံခံခဲ့ရတာတနှစ်နီးပါးကြာလာတဲ့အချိန်မှာစိတ်ခိုင်းတဲ့သူတွေအပါအဝင်လှုပ်ကြံတက်ဖြတ်သူတရားခံအားလုံးကိုအရေးယူနိုင်ရေးစွဲချက်တင်နိုင်မဲ့အလားလာကောင်းတွေမြင်လာနေရပြီလို့တရားလို့ရှင်းနေဘက်ကပြောပါတယ်ဖန်ဆီးထားတဲ့တရားခံတွေနဲ့တရားလိုပြတက်တွေကိုရုံးထုတ်စစ်ဆေးမှုတွေကနေတွင်ဆက်ဖော်ထုတ်မှုတွေကြောင့်အ ခုလိုအလားအလာကောင်းတွေတွေ့နေရတဲ့ဆိုပေမဲ့တက်ဆိုင်ရာတွေရဲ့ပူပေါင်းဆောင်ရွက်မှုကတော့အားရစရာမကောင်းဘူးဆိုတဲ့ဝေဖန်မှုတွေရှိနေပြီးနိုင်ငံတော်အဆင့်ဖိအားပေးဆောင်ရွက်ဖို့ဥပဒေပညာရှင်တွေကတိုက်တွန်းနေကြတဲ့အကြောင်းအသေးစိတ်ကိုမဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ရှင်းနေကြီးဥကိုနီနဲ့ကိုနေဝင်းလူသက်မှုမှာလူသက်တရားခံဖြစ်ဆွဆဲခံရသူကြည်လင်းအပါအဝင်အမှုမှာပူပေါင်းကြံစီသူတွေဖြစ်အာဏာပိုင်တွေကတန်လျာရှိထားတဲ့အောင်ဝင်းစော်ဇေယျဖြိုးနဲ့အောင်ဝင်းထွန်းတို့ကိုဒီဇင်ဘာလ10ရက်နေ့ကရန်ကုန်တိုင်းခရိုင်တရားရုံးမှာရုံးထုတ်ဆွဆဲခဲ့ပါတယ်ဇေယျဖြိုးပိုင်တဲ့ကုမ္ပဏီကစာရွက်စာတမ်းတွေနဲ့ဖုန်းတစ်လုံးကိုတရားခံပြေးအောင်ဝင်းခိုင်ကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းတရားလိုပြတက်သေးတဲ့ဘက်ကထွက်ဆိုခဲ့တယ်လို့တရားလိုရှင်းနေဦးရောဘတ်ဆန်းကပြောပြပါတယ
်အငိမ့်သာဘုံမှုဥကျော်လင်းချန်တော့ဦးတန်းဝင်းအငိမ့်သာဘူကြီးဦးမင်းမင်းထွန်းတက်တဲ့၃ယောက်ကိုစစ်ဆေးပါတယ်ဒီတက်တဲ့၃ယောက်ရဲ့ထွက်ဆိုပြောဆိုချက်တွေအရဇေယျဖြိုးနဲ့အောင်ဝင်းခိုင်တို့ဟာဆက်ဆက်မှုရှိနေတာပေါ်လွင်သွားပါတယ်အောင်ဝင်းခိုင်ကဆက်ရဆက်ရနေကိုမီးရှို့တာလေတယ်လီဖုန်းကိုမီးရှို့တာအဲ့ဒါကအစပေါ်သွားပါတယ်အဲ့တော့အောင်ဝင်းခိုင်တို့ကဇေယျဖြိုးနဲ့ဆက်ဆက်ပြီးတော့တို့တွေကဆက်ွယ်မှုကြီးတဲ့ပုံကိုယ်တွေတို့တော့ထင်ရှားသွားပြီးဂွေးဆက်တော့တော်တော်လေးပေါ်သွားပြီလို့ပြောလို့ရပါပြီ
အခုဆိုရင်တော့ဖန်စီယာမီတရက်ခန့်နေနဲ့တရက်လိုပြတက်သေး80ကျော်ကနေ65ခုကိုရုံးထုတ်စစ်ဆေးပြီးဖြစ်လို့အမှုမှန်ပေါ်ပေါက်ပြီးစေခိုင်းခဲ့သူတွေအပါအဝင်လောက်ကျန်တက်ဖြတ်သူတရက်ခန့်အားလုံးကိုအေးအေးယူနိုင်ရေးစွဲချက်တင်နိုင်မဲ့အလားအလာကောင်းနေမြင်နေပြီလို့တနက်ပြစ်ခံရလို့တည်ဆုံးသူကိုနေဝင်းဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရက်လိုအမှုလိုက်ရှင်နေဦးရောဘတ်ဆောင်ကပြောပါတယ
်အခုတနေ့ဒီပါရောက်ရှိလာတဲ့အချိန်မှာတရားရန်တရားကလည်းမတွက်လက်လာပါဘူးပေါ့နော်တရားကြီးကလည်းအရင်တော့လို့အချိန်ဆွဲနေတဲ့ကြမ်းကြစီတဲ့ကိစ္စရမျိုးတွေမဟုတ်တော့ဘဲနဲ့အခုအနည်းဆုံးတစ်ချိန်ကိုတတ်တဲ့၃ရက်လောက်ကိုအပြင်းမကပြီးတော့ဘီယူဒီဆိုင်နားထောင်ပြီးတော့ကိုယ်တိုင်စစ်ဆေးပါတယ်အရင်ချိန်တွေနဲ့တော့မတူတော့ဘူးတိုးတက်တော့လာပြီးဖြစ်တဲ့အတွက်နှစ်ပတ်လည်းမတိုင်ခင်မှာကိုဆွဲချက်တင်သင့်မတင်သင့်အစ်စ်ကိုရောက်တော့မယ်လို့ယုံကြည်ပါတယ
်ဒါပေမဲ့အခုလက်ရှိအချိန်ထိကတော့နောက်ွယ်ကခိုင်းစေသူလို့တန်တရားရှိသူတရားခံပြီးအောင်ဝင်းခိုင်ကိုလက်ရဖမ်းဆီးနိုင်ခြင်းမရှိသေးပါဘူးဥကိုနီဟာပြီးခဲ့တဲ့2018ခုနှစ်ဇန်နဝါရီလ29ရက်နေ့ကလုံခြံခံခဲ့ရတာဖြစ်ပြီးလာမယ့်2018ခုနှစ်ဇန်နဝါရီလ29ရက်နေ့ဆိုရင်တစ်နှစ်ပြည့်တော်မှာဖြစ်ပေမဲ့လို့အမှုအခြေအနေဟာအားရစရာမကောင်းဘူးလို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ
်ဒီလောက်ဒီနှစ်ပေါက်ကြတဲ့ဒီအောင်ဝင်းခိုင်ကိုလည်းမမိဘူးကွာဘာဖြစ်လို့လို့နော်နေပြည်တော်မှာပဲချားအိတ်ဒီနေမှာဖွက်ထားတယ်လို့သတင်းညာတော့ရှိတာပေါ့နော်။နောက်ပြီးတော့နောက်တစ်ခုကဥက္ကူနီတမ်းမှုဒီပုံမှန်နဲ့ဆိုပြီးကြောင်ရဲနေတာကျွန်တော်သဘောမတူဘူးကွာ။တကယ်ကဒါက organized crime နိ။ကျွန်တော်တပ်မတော်ရာရှိဟောင်း၄ဦးပါတယ်ရာရှိကြီးတွေနော်ပုံမှန်ကြီးအစ်စ်တွေပါတယ်။တန်တန်းဝင်ရာရှိကြီးတွေပါတယ်၄ဦးပါတယ်။ငွေသိမ်းထောင်တဲ့ချီ၃နံမှုဟာတော့တမ်းမှန်မှုမဟုတ်ဘူးကွာ။တမ်းမှန်လူတမ်းမှုမဟုတ်ဘူးကျွန်တော်နားလေတာ။ဒါဟာအကြမ်းဖက်မှုပဲနော်။အကြမ်းဖက်ဥတွေနဲ့ညှိတယ်အကြမ်းဖက်တူတမ်းမှု။အဲ့ဒီဟာနဲ့စွဲချက်တင်စစ်ဆေးမှအဲ့လိုစစ်ဆေးမှဒါဒီဘက်ကလူသားမှုနဲ့စစ်ဆေးတာစစ်ဆေးတာတပိုင်းပေါ့ဗျာ။ဒီဟာကြီးဖြစ်စင်ကြီးကလေတာမန်လူသားမှုမဟုတ်ဘူး။ရန်ကုန်မြို့လေကောင်ဒီဒီရင်ကွင်းမှာနေကင်းကြောင်တောင်ကြီးမှာပြောင်းတတ်တယ်။ဒီနောက်ွယ်မှာပလော့ကြီးရှိတယ်။အဖွဲ့အစည်းကြီးတစ်ခုခုရှိနိုင်တယ်။အဲ့ဒါကြီးပေါ်ဖို့ကတော့နိုင်ငံတော်အဆင့်နဲ့တော့ခုံဖွဲ့ပြီးတော့စုံစမ်းစစ်ဆေးမှရမယ်လို့ကျွန်တော်ထင်တယ်။တာဝန်ရှိတဲ့လူအကုန်လုံးကပူးပေါင်းပါဝင်မှဥရေပြည်ရေးတရားစီရင်အုပ်ချုပ်ရေးအာဏာပါတဲ့အဖွဲ့အစည်း၃မျိုးလုံးကဒီမှုမှာတကယ်တက်တက်ကြွကြွနဲ့အပန်တရားပေါ်ထုတ်ခြင်းနဲ့ဌာနရှိတယ်တို့မှာအောက်ကြီးမဲ့လို့ကျွန်တော်ထင်တယ်
ဒါမဲ့ဒီဇင်ဘာလ15ရက်နေ့ရုံးထုတ်စစ်ဆေးချိန်မှာတော့ဥကိုနေလောက်ကြံခံရမှုအတွက်နောက်တိုးတက်သေးတဲ့အဖြစ်လူတက်ဖို့ညှိနှိုင်းခံခဲ့ရဘူးသူငကားလေးခေါ်အောင်နိုင်မြင့်ဆိုသူနဲ့ဥကိုနေကိုလောက်ကြံတက်ဖြတ်မယ်လို့ဆွေးနွေးခဲ့တဲ့နေရာတစ်ခုဖြစ်တက်သေးပြထားတဲ့ Modern တစ်ဖက်ရေးဆိုင်ကဆိုင်ပိုင်ရှင်တွေကိုတရားလိုပြတက်သေးအဖြစ်ခေါ်ပေးဖို့ခရိုင်တရားရုံးကိုတင်ပြလျှောက်ထားမယ်လို့တရားလိုအမှုလိုက်ရှင်တွေကပြောပါတယ်ရှင
်မဆုမွန်စုံစမ်းတင်ပြခဲ့တာပါရှင်ကျမတို့ VOA American တန်ခါးနေလက်ရှိထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနှာစင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနှာစင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ကြိမ်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ကြိမ်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိစီစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိစီစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာမည်ခင်ပါရှင်ဒီဇင်ဘာလ9ရက်စနေနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 32 40နဲ့လိုင်းလမ်းမီတာ190လို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့အီရန်အတုံးအင်္ဂလိပ်သင်ခန်းစာအမျိုးသမီးခန္ဓာနောက်ပိုင်းမှာတော့ခင်မီအစိတ်မခင်မီပြီးတော့အစိတ်မဖြစ်စေတဲ့ဘက်ထရီထုတ်လုပ်မှုနည်းပညာအကြောင်းကိုတော့
နောက်ပိုင်းထွင်လာတဲ့ nickel metal hydride battery ကြတဲ့အခါကျတရားစစ်တပ်ကို charge လုပ်ရတာမြန်လဲမြန်တယ်နောက်တစ်ခု
တိုက်ပံပညာရှင်ဒေါက်တာပရိသာတင်ကတိုက်ပံတဲ့ဤပညာကဏ္ဍမှာပြောပြပေးမှာဖြစ်ပါတယ်ရှင်အခုရင်းဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးနေကြတဲ့မြန်မာပြည်ចောင်းတွေကိုမူလစောင်းပါရှင်ရဲ့အပေါ်မှာပြနန်းလောင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုလည်းနှားဆင်ကြရအောင်ပါရှင်လူရင်းကြအကျက်တဲနဲ့ပြိပက္ခအတွက်ပေးဆက်ရတဲ့တံပိုးဆိုတဲ့ဆောင်းပါရှင် Rex Referral ရဲ့ဆောင်းပါကို Brookings.edu မှာဖတ်ရပါတယ်။လူရင်းကြဥယျာဉ်ပြဿနာကနိုင်ငံတကာကိုမိထိုလှုံ့ဆော်ပေးနေတဲ့အချိန်မှာ1988ခုနှစ်နောက်ပိုင်းကစလို့အာဏာအပြည့်ယူထားတဲ့စစ်တပ်ကိုတောက်လျှောက်တိုက်ခံပြုလာတဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်အောင်ဆန်းစုကြည်ကိုစစ်တပ်နဲ့ပူးပြီးနှိစက်သွားစေခဲ့တယ်လို့သူကရေးသားထားပါတယ်။အဲ့ဒီအတွက်ကြောင့်2012ခုနှစ်မှာစတင်တဲ့အရတအုပ်ချုပ်ရေးစီအတွင်ကူးပြောင်းနေမှုပုံတံမပါဘဲရိုဟင်ဂျာတွေကိုထွက်ပြေးစေခဲ့သူတွေအပေါ်မှာအမေရိကန်နဲ့အနောက်အုပ်စုနိုင်ငံတွေအရေးယူဖို့ခက်ခဲသွားစေပါတယ်။မြန်မာနိုင်ငံမှာအများစုကဗုဒ္ဓဘာသာဝင်တွေဖြစ်ပြီးရိုဟင်ဂျာတွေကိုလည်းသူတို့တိုင်းပြည်ကလူမဟုတ်သူတွေအဖြစ်တိုင်းပြည်ရဲ့ကိုတရားမဝင်လာရောက်ပြီးဗုဒ္ဓဘာသာနိုင်ငံကိုမွတ်စလင်နိုင်ငံဖြစ်အောင်ပြောင်းလဲမဲ့သူတွေအဖြစ်ရှုမြင်ကြပါတယ်။အခုလိုစိတ်ခံစားမှုတွေကြောင့်ဒဏ်ခတ်ပိတ်ဆို့မှုတွေဟာပိုးပြီးတော့ပြင်းထန်ပါတယ်။ဒါဟာတိုင်းပြည်တွင်ကလူဦးရေ53သန်းကိုရောအရက်သားအုပ်ချုပ်ရေးစီအတွင်ကူပြောင်းမှုကိုပါထိခိုက်စေနိုင်တာပါ။တိုင်းပြည်တွင်မှာအခုကိုပဲရိုဟင်ဂျာအရေးကြောင့်နစ်နာမှုတွေကြီးမားနေပြီးဖြစ်ပါတယ်။ကမ္ဘာလှည့်ခီးသွားတွေတိတိတသာအလားကျဲသွားတာ၊နိုင်ငံသားကလုပ်ငန်းရှင်တွေစီမံချက်အစ်စ်တွေအတွက်နှောက်နှေးကုန်တာ၊အကူအညီပေးရေးအဖွဲ့တွေကလည်းသူတို့လုပ်ငန်းတွေရပ်ဆိုင်းလိုက်တာတွေကိုခံရပြီးဖြစ်ပါတယ်။ဒါကြောင့်အေးအေးယူတန်ခတ်မှုဟာအခုလိုရေတိုစီးပွားရေးလုပ်ငန်းတွေမှာအကျိုးမဲ့ဖြစ်ရတွေအပေါ်ပိုးပြီးဆိုးဝါးသွားစေဖို့ပဲရှိတယ်လို့ရေးသားထားပါတယ်ရှင်။ score.in online magazine မှာတော့ရိုဟင်ဂျာပြဿနာဟာမွတ်စလင်နဲ့ဗုဒ္ဓဘာသာကြားကပြဿနာမဟုတ်ဆိုတဲ့ဆောင်းပါရှင်အရူနက်ဆိုက်တီယာကမြမတီချောင်းဆောင်းပါတွေကို1989ခုနှစ်ကလေးကဒီဇိုင်းမက်မက်ရေးသားလာတဲ့ဆောင်းပါရှင်ဘတ်ဒီလစ်နာကိုမေးမြန်းထားတာကိုကောက်နှုတ်ပြောပြခြင်းပါတယ်။ရခိုင်ပြည်နယ်တွင်းကလက်ရှိအခြေအနေတွေပေါ်သူကဖြေကြားရမှာအချက်၃ချက်နဲ့ပြောသွားပါတယ်။ပထမတစ်ချက်ကတရားမဝင်ရွှေ့ပြောင်းလာသူတွေဒါဟာတကယ်လားဒါမှမဟုတ်အထင်နဲ့ပြောနေကြသလား။နှစ်ချက်ကအစ္စလာမစ်စစ်သွေးကြွတွေပြည်ကလေးအော်ဂိုလာ25ရည်နေကသူတို့ကိုသူတို့အာရကန်ရိုဟင်ဂျာကယ်ဆယ်ရေးတပ်လို့ခေါ်ထားတဲ့အစာအကျန်းဖက်အဖွဲ့ကရဲကင်းတွေကိုတိုက်ခိုက်ပြီးမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကအင်အားအလုံးအရင်နဲ့ပြန်တိုက်အောင်ရန်စားလိုက်တာဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုကြောင့်ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရပါတယ်။အစာအဖွဲ့ရဲ့ပြောခွင့်ရသူကအင်တာဗျူးတစ်ခုမှာအစိုးရဘက်ကတုံ့ပြန်မှုကိုရဖို့ရန်စားတာလို့ဖြေထားတာဘတ်ဒီလစ်နာကပြောထားပါတယ်။ဘာဖြစ်လို့အဲ့ဒီလိုရန်စတယ်လဲဆိုတော့အမေကိုဖြစ်ရမှာတော့နိုင်ငံတကာရဲ့အာရုံစိုက်မှုကိုရဖို့အနောက်အာရှနိုင်ငံတွေအဓိကအားဖြင့် Saudi Arabia နဲ့ UAE တို့စီကအထောက်ပံ့တွေပို့ရလာဖို့နဲ့တတိယချက်ကဒေါသထွက်နေတဲ့လူငယ်တွေသူတို့နဲ့လာရောက်ပူးပေါင်းစေဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်သူတို့ဟာသူတို့မျှော်လင့်ထားတာတဲ့ထောင်နည်းနည်းပူပြီးတော့အမျက်ထွက်သွားတယ်တကယ်တမ်းနစ်နာခံစားကြရသူတွေကရခိုင်အနောက်ဖက်တောင်စွန်းမှာနေထိုင်ကြတဲ့တာမန်လူစင်ရဲ့မွတ်စလင်တွေသာဖြစ်ပါတယ်လို့ပြောထားပါတယ
်ပြပရင်းနှီးမြှုပ်နှံမှုတွေအပေါ်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုမြန်မာအစိုးရကလျှော့ချလိုက်ခြင်းဆိုတဲ့ကောင်းစဉ်နဲ့ Nikkei Asian Review မှာရွေးချယ်နေတာရေးသားထားတဲ့ဆောင်းပါးပါပြပရင်းနှီးမြှုပ်နှံသူတွေကိုဆွေးဆောင်ဖို့စီးပွားရေးလုပ်ငန်းများဆိုင်ရာဥပဒေတည်တရက်ကိုမြန်မာအစိုးရကပို့ထုတ်နေမှာပြဋ္ဌာန်းလိုက်ပါတယ်အရင်ဥပဒေအရဆိုရင်တော့ကုမ္ပဏီရဲ့ရှယ်ယာတက်ရခိုင်နှုန်းကိုနိုင်ငံခြားသားပိုင်ဆိုင်ရာအောင်မှပြပကုမ္ပဏီဖြစ်တမတ်ပြီးတားမြစ်ကန့်သတ်ချက်တွေရှိခဲ့ပေမဲ့အခုပြဋ္ဌာန်းချက်အတင်မှာကတော့နိုင်ငံခြားသားကရှယ်ယာ35ရခိုင်နှုန်းကျော်ပိုင်ဆိုင်မှသာလျှင်နိုင်ငံခြားကုမ္ပဏီဖြစ်တမတ်မှာဖြစ်ပါတယ်နိုင်ငံခြားသားပိုင်ရှယ်ယာ35ရခိုင်နှုန်းထက်နည်းနေတော့ပြည်တွင်းကုမ္ပဏီဖြစ်တမတ်ပြီးမျှော်ဝေယူခွင့်လည်းရကြတော့မှာဖြစ်ပါတယ် အရင်တုန်းကဆိုရင်နိုင်ငံခြားကုမ္ပဏီတွေဟာမြန်မာမြေနေရာတွေကိုတစ်နှစ်လောက်သာငှားရအသုံးပြုနိုင်တာဖြစ်ပါတယ်။အခုပြင်ဆင်ချက်အတင်မှာတော့အဲ့ဒီကုမ္ပဏီတွေအတွက်ကုန်ချောသွင်းကုန်ထုတ်ကုန်ခွင့်ပြုထားသလိုလက်လီလက်ကားစီရင်မှာလည်းဝင်ရောက်လုပ်ကိုင်နေကြတော့မှဖြစ်ပါတယ်။မြန်မာနိုင်ငံတွင်ပြပကဒရယ်လာရောက်ယင်းနှင်းမြုံနာမှုတွေဟာ2011ခုနှစ်ကစလို့တိတိတသာတိုးတက်လာခဲ့ပေမဲ့လက်တလောကာလမှာတော့ယင်းနှင်းမြုံနာမှုတွေကျဆင်းလာနေတယ်လို့ဆောင်းပါးရှင်ကသုံးသပ်ရေးသားထားပါတယ်ရှင်။
အခုတခါနားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကလေးမင်းတင်ပြမယ် ATM အတုံးကတော့
Rings a bell
ဖြစ်ပါတယ်စာလုံးပေါင်းက R I N G S Rings ကတီးတာ A ကတခုBELL bell ကခေါင်းလောင်းဆိုတော့ scribe room ရဲ့ဓာတ်ရိုက်အသေးပဲကတော့ခေါင်းလောင်းကိုတီးတာပေါ့ခေါင်းလောင်းဆိုတာကတော့ဖျားရှိခိုးကြောင်းတွေကြောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနှိုးဆော်ဖို့အဝေးမှာနေတာတောင်အလုံးကောင်းကောင်းကြားနိုင်အောင်လို့အသိပေးရမှာတီးတယ်ဆိုတာတော့ရှင်များအသိပဲဖြစ်ပါလေသွန်ထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်ရှက်စိတ်ခေါင်းလောင်းပဲဖြစ်ဖြစ်ပေါ့ဒီနေ့တော့နိုင်မရှိတော့မှအချိန်ကျပြီးအခမ်းအနားစသည်စသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအသိပေးတဲ့အတွက်လည်းခေါင်းလောင်းတန်ကြရင်လူတွေကိုတခုခုသတိပေးရရောက်စီပါလေ။ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစီတာအမှတ်ရစီတာတိတလိုလိုခံစားရတာမျိုးကိုရည်ညွှန်းပြောဆိုတာဖြစ်ပါလေ။ဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
I don't remember meeting her before, but the name Susan Rice rings a bell.
အဲ့ဒီအမျိုးသမီးနဲ့တော့ကျွန်တော်အရင်ကတွေ့ဘူးသလားဆိုတာကိုတော့မမှတ်မိဘူး။ဒါပေမဲ့လို့ Susan Rice ဆိုတဲ့နာမည်ကိုကြားဘူးတယ်။အဲ့ဒါကြားလိုက်ရတော့တခုခုကိုသွားပြီးအမှတ်ရမိတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I don't remember meeting her before, but the name Susan Rice rings a bell.
တခုခုကိုကြားရတော့သတိရစီတယ်အမှတ်ရစီတယ်မှတ်မိစီတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
rings a bell
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တယ် idiom အသုံးပဲဖြစ်ပါတယ
်မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုနားဆင်ရပါမယ်ရှင်ကရင်တိုင်းရင်းသူဒေါက်တာစင်တီးယားမဟာရှစ်လေးလုံးဒီမိုကရေစီရေးတော်ဘုံကြီးကြောင့်ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့ကိုရောက်လာခဲ့သူဖြစ်ပါတယ်။အဲ့ဒီမှာမဲတော်စည်းကမ်းကိုဂရင်အနေငယ်များနဲ့စတင်ဖွင့်ခဲ့ရကနေနှစ်ပေါင်း30နီးပါးအတွင်းအခုဆိုရင်ဒီစည်းကမ်းဟာတိုင်းမြန်မာတိုင်းရင်းသားဒုက္ခသည်တွေရွှေ့ပြောင်းအလို့သမားတွေနဲ့မိဘမဲ့ကလေးတွေအတွက်လူမှုရေးနဲ့ကျန်းမာရေးလိုအပ်ချက်တွေကိုဖြည့်ဆည်းပေးနေရာဌာနကြီးဖြစ်လာခဲ့ပါပြီ။သူရဲ့ရိုးရှင်းတဲ့စေတနာနဲ့အများကောင်းကျိုးကိုမဆုံးမနစ်ဆောင်ရွက်ပေးမှုတွေကြောင့်ဒေါက်တာစင်တီးယားဟာနိုင်ငံတကာလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာဆုအတော်များများချီးမြှင့်ခံခဲ့ရပါတယ်။ဒီဇင်ဘာလ6ရက်နေ့ကတော့အသက်58နှစ်ပြည့်ခဲ့တဲ့ဒေါက်တာစင်တီးယားမောင်အနေနဲ့ထိုင်းမြန်မာနယ်စပ်မှာ28နှစ်တာဖြတ်သန်းလာတဲ့သူ့ရဲ့ဘဝအတွေ့အကြုံတွေကိုဘယ်လိုပြန်ပြောင်းသုံးသပ်ထားသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင်။Cause it only serves to make me more determined to achieve my final goal. And I come back even.
Shema, the person dear who December Charini so Masishini PB so happy birthday. ဆီယမာဒီ1988ခုနော်ဒီမိုကရေစီရေတော်ဘုံကြီးနောက်ပိုင်း1988ခုနှစ်မှာထိုင်းမြန်မာနယ်စပ်မြေတော်စည်းကမ်းကိုရောက်လာပြီးတော့ပြန်ပြောင်းကြည့်မယ်ဆိုလို့ရှိရင်58နှစ်မှာ28နှစ်ဒီကဒီထိုင်းမြန်မာနယ်စပ်ကိုရောက်နေတာပေါ့နော်တော်တော်လေးလဲကြာသွားပြီလို့ဆိုရပါမယ်ဆီယမာထွက်လာစားတော့ကဆီယမာမြန်မာနိုင်ငံကိုပြန်သွားရမယ်လို့ပြောလင်းခဲ့ပါလားရှင်ကျွန်တော်
တို့ဒီ88ခုနှစ်ထွက်လာတော့ကတော့အားလုံးပေါ့နော်ဒီကျွန်တော်အပအဝင်အကြောင်းပြကြောင်းပါရီရောဒီမြေဆက်မှာရှိနေတဲ့မြေဆက်ဒုက္ခတွေဒီပါဝင်မို့နော်ဒါကတော့ဒီ88ရေးချင်ချင်မကြခင်3လ6လအတွင်းမှာဒီကိစ္စအပြောင်းလဲပြီးရှိကြပြီးတော့ဒီဒုက္ခတွေရောဒီမြေဆက်ရတဲ့အကြောင်းပါရီရောနာရာပြည်ပြည့်ရှုပြောင်းလို့ပြည်ပြည့်ရောပေါ့နော်ခုအင်ကိုရအို လုံးလုံးချောစစ်ချက်ချပြန်နိုင်ကြမယ်ပေါ့နော်ဒီကောင်းမွန်ပြတ်လာပြီးတော့နော်ဒီအလုံးတွေဝင်တော့ဒီနေရာနော်ဒီကွာတွေပြန်လေဒီဆောက်ရည်အတွက်အလုံးကလည်းနေချက်ရှိနေရပါဘူ
းခုလိုမျိုးလေးချက်ရှိခဲ့ပြီမယ်လို့လည်းခုဆိုဆီယမဒီမေလိုစိတ်ကန်းရောက်တာ28နှစ်ရှိသွားပြီဆိုတဲ့ခါကျတော့ဆီယမဘယ်လိုပြန်လဲတုံးတက်ပါလဲဆီယမ
တော့တုံးတက်ချက်နေနဲ့ပြောမှရှိရင်တော့လက်ချက်ကိုရရှိရဲ့ဖျားဆပြီးတော့ကျွန်တော်တို့ဒီလက်ချက်တွေကဈေးမရေးလုပ်ငန်းတွေပေါ့နော်ဒီလက်ချက်တခြားလောကထိုင်နေမှာအမှန်တရားပြည့်မှာပေါ့နော်ဈေးမရေးလက်ချက်နဲ့ဆက်ရှောက်နေတည်တည်ဒီလိုတော့ကိုယ်နိုင်ငံနဲ့ဖြစ်နေတဲ့ဒီခါလေးနော်ဒီဒီခါလေးပေါ့နော်ဒါအစအဖြစ်ရှိနေတဲ့အကြောင်းဒီလိုတို့တွေရွှေတရားကိုထိုင်ဖို့ဒီခုချက်တော့ဒီအလောက်ကိုင်ခွင့်ရစေဖြစ်စီလုပ်ချုပ်ရရဖြစ်စီရွှေတရားတွေထိုင်ဖို့ရှိကြတယ်တစ်ချိန်တည်းမှာလည်းတိုင်းသားတွေရှိတဲ့တိုင်းသားတွေမှာများရှိပါလေဒီဒီခါလေးရှိတဲ့အကြောင်းတော့တော်များထိုင်နိုင်ရင်လည်းမှာခုခုကြတဲ့ဒုက္ခတွေဖြစ်နေနေကြတာရောဒီဒီဒုက္ခတွေရောဆက်ရှိနေကြတာရဲ့နောက်ပိုင်းမှာတော့ဒီရှုပြောင်းလေးတွေကိုတော့များလာတဲ့ပုံမှာဒီကျွန်တော်တို့နေဆက်တွေကမှကျွန်မရေးဆက်ရှာမှုရှင်နေတဲ့ဒီဒီဒီလေးတွေကဆက်ပြီးတဲ့ရှင်နေတွေပို့ပြီးတော့အကောင်လောက်ဆောင်ရွက်ပို့ရှင်တော့လည်းဒီဒီဒီအဖြစ်ဖြစ်ခွဲစည်းရေးအဲဒီ2000ကမှတော်တော်များများကကိုယ်ကဖုတ်ပြေလာကြတယ်ပေါ့နော်ဒီဒီဒီခွဲစည်းချက်တိုင်းခွဲစည်းတိုင်းခွဲစည်းချက်တိုင်းဖြစ်မှာနော်ဒီကျွန်မရေးပြည်နယ်ရေးကပ်ပေးလုပ်ငန်းလေးကိုပေါင်းဆောင်ရွက်နေတဲ့ကျွန်မတို့ရဲ့ဒီဒီဒီအဖြစ်ဖြစ်ခွဲစည်းရေးအားရတဲ့ပုံတော့ညှိနှိုင်းလာတယ်ဒီလက်ရှိပြည်နယ်ရေးနိုင်ငံရေးဖြစ်စေဒီမှာဒီသားအဖြစ်ဖြစ်လူတွေခွဲစည်းရေးနဲ့လည်းနိုင်ငံမှာရှိတဲ့အစိုးရတွေနဲ့ဆက်ဆက်ဆောင်ရွက်နိုင်ပြီးတော့နိုင်ငံတစ်ခုကြားထဲမှာရှိပြနေတဲ့လူတွေဒုက္ခတွေတွေအတွက်ကျန်းမာရေးပြည်နယ်ရေးလက်ခံပေးဖို့လည်းခါချပါတော့ဆက်ချေတင်ဆက်လက်ကျေးဇူးနဲ့ကြားလာ
ဆီယမဒေါက်တာစင်ဒီယားရဲ့မေရိုစီကန်တော်တော်လေးကိုလည်းကျေပြန့်လာပြီ။စီကန်အစ်စ်လည်းဆောက်နိုင်ပြီးတော့ရွာကြီးအတွင်ဖြစ်လာပြီလို့ကြားရပါတယ်။ဆီယမမေရိုစီကန်လေးစခဲ့ပုံပြောပြပေးပါလားဆီယမ
။ကျွန်မတို့ဒီမေရိုစီကန်ကိုစတဲ့လို့ပြောရင်လည်းဒီ28ရက်ကတော့ပေါ့နော်။ဒီမေဆာရောက်လာတဲ့အကြောင်းကြီးကြောင်းသားလေးရှိတယ်လား။ကျွန်မရေးဝန်ထမ်းလေးရှိနေတယ်ဆောင်ဆရာတွေစသဖြင့်ပေါ့နော်တကယ်ကြောင်မာရေးရှိတယ်ပေါ့နော်ရောက်လာတဲ့သူတွေအားလုံးကလည်းအကြောင်းမင်းမျိုးကြောင့်ဆက်ဆက်ဖို့ရရှိလာတဲ့အချိန်မှာတော့ခုခုကိုဒုက္ခတွေလိုခံယူပြီးတော့လာကြရမယ်မဟုတ်ပဲလေဧကတိသားမှာမရှိရတဲ့ဒီလူမျိုးကြီးအခက်အခဲတွေပဲဒီလူသားကစားနာဖို့ဆိုင်ရာလုံရလေးကိုပဲဒီဖြစ်တစ်ဖက်တည်းလားဆောင်ရက်လည်းတစ်ဖက်ကလည်းကာကွယ်မယ်အခုမျိုးကိုလိုအပ်နေတဲ့လူတွေအတွက်ကိုပုတ်တက်အားရဆောင်ရွက်မယ်ဆိုတဲ့ပုံမှာဒီမှာတို့ချင်းချင်းဥဆိုင်ရလိုက်ပေါ့နော်တချို့ကလည်းဟိုလက်ကလေးလေးရစားပြီးဖွင့်နေတချို့ကကြောင်းချက်လေးလေးဝင်လို့ပဲဒီမှာတို့ကျမကြီးအစိုးခွဲတွေကလည်းဟိုကျမကြီးလိုအပ်ချက်တွေအများကြီးရှိတဲ့ပုံမှာအဆရာဝန်တွေဒီမှာပြည်ကြီးနဲ့ဒီကိစ္စခံကျမကြီးအဖွဲ့အစည်းတွေရှိတဲ့တို့ရှိတဲ့ကျမကြီးတင်လန်းလေးတွေတပ်ဖွဲ့တင်လန်းလေးတွေစသဖြင့်ပေါ့ဆောင်ရွက်ရင်လည်းဒါတစ်ဖက်တည်းလားဒီအကကွယ်မင်းနဲ့ကျမကြီးဆက်ရှောက်မှုကိုအနေနဲ့ဒီလိုကြက်ကူးနေလို့ဆိုတော့လည်းဆောင်ရွက်တယ်အဲ့လိုဆောင်ရွက်တဲ့ပုံမှာလည်းဒီနိုင်ငံတော်မှရှိတဲ့ကိစ္စဆိုင်ရာပေါ့နော်အဖွဲ့အစည်းတွေပေါ့ဒါလည်းကျွန်မတို့ဒီအခုချိန်မှာတော့ဒါထိုင်းရရှိရတဲ့ကျွန်မကြီးဌာနတွေရဲ့အဖြစ်ချက်ပြီးရဆောင်ရွက်ပြီးနိုင်တယ်ပြောကြအောင်အဆင်ပြေတော့ဒီကျွန်မတို့ဒီကျွန်မရှိတဲ့ခြေချလေးဒီမှာကုစားမှုခံယူနိုင်တယ်ပို့ပြီးတော့ဟိုကြီးမားတဲ့ယောဂမျိုးပေါ့နော်အထူးဖြစ်တော့ဒီစကဲထဲအရုပ်လိုပုံပေါ်ဆောင်ဒီဒီဒီခလေးမျိုးတို့နောက်ပြည့်ထလည်းဆက်ဆက်ရောက်တာဖြစ်ပါတော့အဲ့ဒီရောက်ပါလိမ့်မယ်ကျွန်တော်တို့ခလေးပြောင်းပို့ဆောင်မှုတွေလည်းကျွန်တော်တို့အထိုင်းကျမကြီးဌာနတွေနဲ့ဆောင်ရွက်နေမှုခွင့်လည်းရတယ်လို့အချိန်ထဲမှာလည်းဒီစီပေါင်းပြီးတော့ကျွန်တော်တို့ဒီကျမကြီးဝန်ထမ်းတွေကိုရက်ဆက်ပြီးတော့ဒီထားထဲမှာရှိတဲ့ဒီဒီဆရာကျမတွေကိုပြန်လည်ပြီးတဲ့အစီအစဉ်တွေလည်းကျွန်တော်တို့ပေါ်ပေါက်လာတာဖြစ်တဲ့အတွက်ကြောင့်ဒါတော့ဒီဒေတာကဒီဒီနဲ့ဒီနေ့ဒီစာမရှိတဲ့ဒီစီရကျမရေးစနေတဲ့အင်္ဂလိပ်ကကျမရေးစနေတဲ့ကျမတို့စာပြီးတော့ပြန်သွားဆောင်ရတဲ့အချိန်လေးခွဲလိုက်မျိုးတစ်ခုဖြစ်နေသေးတယ်လို့ရှိစားပါတယ်ဒီလိုမျိုးဒီတိုင်းကကျမရေးအခွင့်အရေးစီးနေဒီလိုမှလာတဲ့ကျမရေးဝန်ထမ်းတွေချားရမှာဟိုထိုင်နေမှာရှိတဲ့ကျမရေးဝန်ထမ်းကျမအောင်ကျမတို့ဒီပေါင်းစုဆောင်ရတဲ့အစီအစဉ်တွေအများကြီးရဲ့အချိန်လေးမှာစာပြေးနိုင်တယ်လို့ကျမတို့
ဆီယမတို့မေရိုစီကန်နဲ့ပတ်သက်ပြီးတော့ပါလေဒီပြည်တွင်းမှာသွားပြီးတော့ကြောပိုးအိနေပေါ့နော်စီကူတာတဲ့အဖွဲ့ကိုလက်ချင်းတင်နန်းနေပေးတယ်ဆိုတဲ့ခါကျတော့အဲ့ဒီအဖွဲ့ရာကိုအခုဟိုဘယ်လိုအခြေအနေရှိပါလဲဆီယမ
ကြောပိုးအိအဖွဲ့အနေနဲ့တော့ကျွန်တော်တို့လက်ရှိကသူတို့ရှင်နေလေးတွေက120လောက်ရှိနေပါတယ်ဒီကိနေမှာတော့80ကျော်လောက်ရှိပြီးတော့ကျန်တာတော့ဒီရောက်ပဲမှာအထူးပေါ့နော်ဒါကျွန်တော်တို့ရဲ့ ချင်းနေလို့ရှိနေတာလေသူကတော့6လတစ်ချိန်မှာရှိရင်ဒီဟွာရရှိမှုဒီဒီရောက်တာခံရမှုဒီတော့ဒီဒီဒီအပိုင်ဆိုင်ရာတွေရောအဲ့တော့ဆက်လက်ပြီးတော့ဒီကျန်းမာရေးရရှိဖို့တာကျရောမထမရဲဆက်လက်ပြီးတော့ထောင်ရပြီးတော့ဘုံမှာတော့ကျမတို့ကျမကြီးလက်စားရတော့သူကဒေတာတွေအလုပ်သူကျမကြီးဝန်လည်းလည်းဖြစ်တယ်ပေါ့နော်ဆိုတော့ကျမတို့ဒေတာတွေမှာရှိတဲ့ဒေတာစာလူတွေကိုစပ်ပါဖြစ်ပြီးခေတ်ကူတာမှုတွေဒီနေရာပြီးလုပ်ငန်းတွေအချင်းပေါ့နော်တချို့နေရာတွေမှာရှိနေတဲ့ပုံတော့သူတို့ဒေတာလိုက်ပေါ့နော်ဒီခေတ်ကတင်နေမျိုးတွေကျမထောင်ရနိုင်မှုလဲဒီဒေတာတွေမှာရှိတဲ့ဖွဲ့စည်းရေးနဲ့ပူပေါင်းတော့ထောင်ရနေကြရှိကြတာ
ဆီယမအခုပြောခဲ့သလိုပေါ့နော်ဆီယမရေလှုပ်ဆောင်ချက်ဒီတာဝန်တွေကလည်းတော်တော်လေးကိုကြီးမားစားပါတယ်ဒါကြောင့်မလို့ဆီယမကိုအာရှရဲ့မသက်ထရီဇာနောက်တစ်ခုကအာရှတိုင်းမှာနိုဘယ်ညင်ရေးဆုလို့ခေါ်တဲ့ရေမန်မက်ဆီဆီဆုအစားဖြစ်ပေါ့နော်ချီးမြှင့်ခြင်းခံရတာလေဂုဏ်ယူပါတယ်ဆီယမအဲ့တော့ဆီယမအနေနဲ့ပေါ့နော်အခုလို28နှစ်ကြာဒီနေဆက်မှာဆီယမပြောတဲ့ဆီယမတာဝန်တွေယူပြီးတော့ယုံကလှူရှားပြီးတော့ဒီဇိုင်းမမမပေါ့လှုပ်လာတဲ့ခါကျတော့ဟိုကျမတို့မြန်မာအမျိုးသမီးတွေအတွက်ပေါ့နော်ဘဝမှာရှောက်လာတဲ့နေရာမှာဆီယမအနေနဲ့ဘယ်လိုအကြံပေးချင်ပါလဲဆီယမအ
ရှင်ကျမတို့နိုင်ငံရဲ့နေထိုင်ခြင်းနဲ့ဆိုတော့ဒီကိစ္စတော့ကျမတို့နိုင်ငံတော်ဒီဆင်းရဲရုံနဲ့ပြည်သူခါတွေရှားတယ်မှာခလေးတွေတော်တော်များများကြီးထွားလာကြတာတဲ့ကြောင့်လူကြီးတွေရောခလေးတွေရောပေါ့နော်ဒီစိတ်တိုင်းဆိုင်ရာပြဿနာတွေကတော့အလုံးရှိနေတယ်တော့ဒီလိုမျိုးနေရတော့ဒီကျင်းအနေနဲ့ဖြစ်စီကျမရေးဝန်ထမ်းတွေဖြစ်စီကြောင်းချက်မှန်တွေဖြစ်စီဒါညာစုကအရင်လုပ်ငန်းတွေမှာထောင်ရနေတာရှိသလိုကိုလုံးဝပိုင်းဆိုင်ရာတွေမှာပဲစောက်ပူတာဝန်တွေကိုပူရရှိလာနိုင်တဲ့အနေနဲ့လည်းပူပြောပြလာရတယ်အခုကောမှာတော့ခလေးနဲ့အမျိုးသမီးနဲ့တော်ဝပတ်ဝန်းကျင်နဲ့ပြည်သူခါစားသူဖြစ်တဲ့အားလုံးကဆက်နွယ်သူတွေရှိတဲ့ကြောင်းဒီအမျိုးသမီးတွေရဲ့ကိုယ့်ရဲ့တာဝန်နဲ့ခံတာပြီးတော့ကျေးဇူးတင်လို့ကျွန်မသိကြရတယ်။အဲဒီကြားကျစနာထောက်ထားမှုဆိုင်ရာဒေသကြီးဒေသတွေမှာဖြစ်စီမဆိတ်တဲ့ဆိုင်ရာရေးတဲ့ဆိုင်ရာပြည်နယ်ထူထောင်မှုတွေနောက်ပြည်သက်ခါဖြစ်ရှိနေတယ်။ဟောဒီပြည်နယ်ထူထောင်မှုတွေလိုအပ်တဲ့ဥပဒေများတက်ပြများတွေကိုစတင်ဖြစ်မှာအလုံးမှာကြိုးကြိုးကြဲကြဲရှိရတဲ့ကြောင့်ကျွန်တော်တို့နိုင်ငံမှာမြေကြီးအများစုဒီရကောင်းဝင်ဖို့တာပို့တော့ပြီးမှလာအောင်ပေါ့နော်ကိုယ်ကနာကိုယ်နာအလိုက်ထူထူချင်းတော့ဆောက်ဖို့ခံစားကြည့်ကိုပြီးတော့ကောင်းဝင်လာမယ်ဆိုရင်လည်းကျွန်တော်တို့ပြန်လဲထောင်ရည်ပြန်လဲပြည်ရည်ကအနိုင်ထောက်ပြုဖြစ်ပါတယ
်ဒလလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးခန္ဓာကိုနားဆင်ကြကြပြီးတော့နောက်အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့တက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ဒီတစ်ပတ်တော့ကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီနဲ့ဘက်ထရီအဆင့်ဆင့်တိုးတက်ထုတ်လုပ်လာတဲ့အကြောင်းကိုပြောပြပါရစေ။ကမ္ဘာအခြေစုံလစ်သီယမ်ဘက်ထရီကို Elon Musk ရဲ့ Tesla ကုမ္ပဏီကဩစတြေးလျမှာတက်ဆင်ပေးခဲ့ပါတယ်။ရပ်ပေါင်းတရာအတွင်းတိဆောက်ပေးခဲ့တဲ့ဒီဘက်ထရီကြီးဟာလေဆွမ်းရင်ထုတ်ဆက်ရုံနဲ့ဆက်ထားတဲ့ဘက်ထရီဖြစ်ပြီးဩစတြေးလျတောင်ပိုင်းကပြည်နယ်တစ်ခုဖြစ်တဲ့တောင်ဩစတြေးလျပြည်နယ်အစိုးရကိုပေးလှူခဲ့တာဖြစ်ပါတယ်။2019ဒီဇင်ဘာ1ရက်နေ့မှာစတင်လဲပတ်ခဲ့တဲ့ဒီဘက်ထရီကြောင့်24နာရီအပြည့်မီးပေးနိုင်ပြီဖြစ်တဲ့တောင်ဩစတြေးလျပြည်နယ်ဟာကမ္ဘာပေါ်မှာထိတ်တန့်ပြန်ပြည့်မြဲစွန့်ရင်သုံးဒေသဖြစ်သွားပြီလို့ပြည်နယ်ဝန်ကြီးချုပ်ကကြေညာနိုင်ခဲ့ပါတယ်။ Jamestown မြို့ကလေးမှာတက်ဆင်ထားတဲ့တနာယူ129မီဂါဝတ်ထုတ်ပေးနိုင်တဲ့ဒီဘက်ထရီကအိမ်ပေါင်း3000ကျော်အတွက်လုံလောက်တဲ့လျှက်စစ်စွန့်ရင်ကိုပေးနိုင်ပါတယ်။Tesla ကုမ္ပဏီရဲ့မိဖက်ဖြစ်တဲ့ပြင်သစ်ပိုင်း Neon ပြန်ပြည့်မြဲစွန့်ရင်ကုမ္ပဏီပိုင်း Hornsdale လေးစွန့်ရင်သုံးဆက်ရင်ကရတဲ့စွန့်ရင်ကိုဒီဘက်ထရီကတိုးလောင်းပြီးပြန်လည်အသုံးပြုတာဖြစ်ပါတယ်။လေးစွန့်ရင်နဲ့နေစွန့်ရင်ကိုအဓိကသုံးနေတဲ့တောင်ဩစတြေးလျပြည်နယ်ဟာမကြာခင်နှစ်တွေအတွင်းကပြင်းထန်တဲ့ရာသီဥတုတန်းကြောင့်လျှက်စင်ပြီးပြတ်တောက်တဲ့အခက်အခဲနဲ့ကြုံခဲ့ရတာဖြစ်ပြီးအခုတော့ဒီဘက်ထရီကြောင့်ပြန်ပြည့်မြဲစွန့်ရင်ကိုအချိန်မရွေးသုံးနိုင်တော့မှာဖြစ်ပါတယ်။ဒါဟာနောက်မှာပြန်ပြည့်မြဲစွန့်ရင်ကိုလစ်သီယမ်ဘက်ထရီနဲ့တွဲပြီးသုံးတဲ့ဆက်ရုံတွေတိဆောက်နိုင်တဲ့လမ်းစဖြစ်တယ်လို့ Tesla ကုမ္ပဏီကပြောပါတယ်။လစ်သီယမ်ဘက်ထရီထုတ်နိုင်တဲ့အဆင့်ရောက်လာဖို့အတွက်ဘက်ထရီတွေတီထွင်မှုမှာအစပြုခဲ့တာကလွန်ခဲ့တဲ့နှစ်ပေါင်း250လောက်ကပါ။1980မှာဖားကိုလေ့လာဖို့အတွက်စမ်းသပ်ခွဲစိတ်ခဲ့တဲ့ Luigi Galvani ဟာကြီးကျိတ်နဲ့ဖိထားတဲ့ဖားကိုသူ့ရဲ့တန်တားနဲ့ထိတဲ့အခါ
ထားချက်တော့တန့်သွားတာကိုတွေ့တော့ဒရိုက်ဆန်နေမှာလက်စစ်တက်ရှိတာကြောင့်ဖြစ်မယ်သူတွေ့ခဲ့တာပါဒါပေမဲ့သူ့ရဲ့လုပ်ဖို့ကိန်းတဲ့တိတ်ပံပညာရှင်တဦးဖြစ်တဲ့အလက်ဇန်ဒရိုဗိုလ်ဒါကတော့သူ့လိုမတွေ့ပါဘူးအမျိုးအစားကွဲပြားတဲ့တက်တူနှစ်မျိုးအလက်ထရိုလိုက်ကိုခေါ်တဲ့စာရေးပါတဲ့စုံထိုင်းထိုင်းဂျာဂန်မှာဖြစ်ရင်လက်စစ်ရမယ်လို့တွေ့ခဲ့ပြီးဆက်လက်တီထွင်ခ
Molia, Takua, Gibia, now the Kuga, Stopialo Hamu, Kede, Tatu like a chama, the Bawa Damature, Tatu Namu Jama, CS Siva, Eraja, Pie, Jolly, don't dare a Kajaro, but Mauton to Rutin Eraro, Pakurea, Blessed that Totel Lutinava, Mazum Hobau, or Dadu Veda Swain and Ebro, CS Swain, Pian Dore Halu to Sadre Rabano.
Battery at Chicken and Lobo, dear. You shan't some pity. Car battery gun is sappy, chilo, yavale.
You battery, car battery, as it, Miami, ne loaded battery bono. Battery orema, Kebiane, here light a ye bono, here light a ye surab, electrolyte lookova, every year, Miami, sulfuric acid, ye yotara. Sulurab, the battery orema, battery a child web subject, battery orema web subject. Lea sit down machine, da do be da swine or do long hare pissy the cube. A piano biroma, Liasa wire, Jonah, if you be mean at the light hours, the telephone and cell light hours, Mota, the Kuna, to a bit of cell light hours. A day, Changama, a tema, Dadu Beda, Swain, and Liasa Taku, Piangara, a battery, Osura, Liasa Taku, Dolang Taram, Hobu, Dadu Beda, Swain, Dolang Tabiroma, Liasa Taku, Piang Pede, Visita Mulu, Naleama, Chipa. Car battery, Pialaye, electrolyte, sulfuric acid, Gangayamine, ye babi, K outside, Kavia, deu, a gala, a gala, tapi, eight hemma, iron sore, a podatego, toa kaina bono. The electrolyte sore, lealite, yerema, electron machine, I move, but a toa siaka, a ye the mua. Two tail syrup, a full iron nibe, pite, a dre, leasis syrup, a pima, toy like a wajuma, a syrup, chipper. Daro, battery, ye, diga, a chipper.
Battery assistant, total larago, giama.
But Mauzon sat on a battery, a ramu battery, pide a carjaro, general dake a chowano. Dake a chow solution, let do a tame of the hair like a ye, do a gel and inebono. Golu hamu, the mu, tetabi, duma, carbon jowny bar, yes, it does, silo yare, carbon jowny ne, dadu swang to do long tarabe chipper. Now the milk solution, yes, it does, go to a carjan chatu yare, chargeable battery look over. Nickel cadmium battery bono. Nickel sure, dane, cadmium sure, tatu, naku, tuebiro, don't hare, battery chipper. Now the kua, diapo be a same in a half, nickel metal hydride battery look over. Elephant memory lo khore tu lia sit tak ko kong ang a thi tong cha lai pi lo ma pyan cha chlou ya de charge ma lo lo chin nickel cadmium battery de ya tawet de pye law pe charge lo de a so ro lia sit tak a pye pyan ma ya o khana khana tu a battery kong kong dai pyan pyan charge lo ya a la nickel metal hydride ma long wa ma shi lo ba no di de po po pi a sin pyan la 1990 naw pai cha de a kha cha lithium ion battery po la ba de ba le so lo chin tu a lithium dat de myo ye iron ပေါ့ no တရားစစ်အဖို့ဓာတ်တွေကိုတူလောင်ထားနိုင်တဲ့ battery တစ်မျိုးဖြစ်ပါတယ်သူကခုန nickel metal hydride တို့ nickel cadmium battery တို့တဲ့သူက power ထိန်းထားနိုင်တာနှစ်ဆလောက်ပို့တယ်သူကခုနဒီ elephant memory ဆိုတာလည်းမရှိတော့ဘူးသူ့ရဲ့အခြေခံအပြင်အခုဆိုလို့ရှိရင် lithium cobalt oxide ဒါမှမဟုတ် lithium iron phosphate ဆိုတဲ့ဟာနဲ့တွဲပြီးလုပ်ထားတဲ့ဟာပါဒီ battery ရဲ့ efficiency အားဆိုသူရှင်ပေါ့နော်စွမ်းရည်ကတော်တော်ကောင်းပါတယ်သူ့ကိုအကြိမ်ပေါင်းများများစွာလဲ charge လုပ်လို့ရပါတယ်နောက်နှစ်အကြာကြီးသုံးလို့ရအောင်အခုတော်တော်ကိုအဆင်ပြေလာပါပြီ
ဒီလိုအဆင်ပြေတဲ့ battery တွေထဲမှာ Tesla company က Australia နိုင်ငံအတွက်တိဆောက်ပေးတဲ့ battery ကတိတ်ကိုကောင်းမွန်တယ်လို့ဒေါက်တာပရိသတ်တင်ကပြောပါတယ်နောက်တစ်ပတ်မှာတော့ဒီ Tesla company က battery နဲ့အာကာသစခန်းမှာသုံးနေတဲ့ battery တွေပြန်ကိုယ်တိုင်သုံးဖို့အတွက် battery လုံနည်းကလေးတွေကိုပါဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပင်ရကဏ္ဍကိုဒီမှာပဲရှင်းလားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်
တခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရထားရတာပါရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တို့ရရှင်များခင်ဗျာ။မြောက်ကိုရီးယားနိုင်ငံအနေနဲ့သူ့ရဲ့တရားမဝင်နျူကလ িয়ার ဒုံးလက်နဲ့အစီအစဉ်တွေကိုစွန့်လွတ်ဖို့နဲ့အကြမ်းဖက်မှုတွေပေါ်ထောက်ခံအားပေးနေတာတွေကိုရပ်တန့်သွားစေဖို့သမ္မတဒေါ်နယ်ထရန့်အစိုးရကဖိအားပေးမှုတွေထပ်ပြီးတော့လှုပ်ဆောင်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကနိုဝင်ဘာလ20ရက်နေ့ကမြောက်ကိုရီးယားနိုင်ငံကိုအကြမ်းဖက်မှုတွေကိုအားပေးအားမြောက်ပြုလုပ်နေတဲ့တန်းပြီအဖြစ်ပြန်လည်သတ်မှတ်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကို1988ခုနှစ်ကအလားတူအစဉ်တန်းသတ်မှတ်ထားခဲ့ရကနေလွန်ခဲ့တဲ့10စုနှစ်တစုနီးပါးသမ္မတ George W. Bush လက်ထက်မှာပယ်ဖျက်ပေးခဲ့တာဖြစ်ပါတယ်။အချိန်ကာလအတန်ကြာကလေးကဒီလိုအစဉ်မျိုးတမတ်တင်တာဖြစ်တယ်လို့သမ္မတဒေါ်နယ်ထရန့်ကပြောပါတယ်
။ In addition to threatening the world by nuclear devastation, North Korea has repeatedly supported acts of international terrorism including
ကဘာကြီးကိုနျူကလ িয়ার လက်နက်နဲ့ဖျက်ဆီးဖို့ချင်းချောင်းနေနေမှာသူတစ်ပါးတိုင်းပြည်ရဲ့ပိုင်နယ်တွင်လုံခြံတပ်ဖြတ်မှုပြုလုပ်တာပါဝင်မြောက်ကိုရီးယားဟာနိုင်ငံတကာကြမ်းဖက်လို့ရတွေကိုလည်းအကြိမ်များစွာအားပေးအားမြောက်လုပ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။အခုအစီအစဉ်ကတန်ခတ်ရည်ရွယ်ပိတ်ဆို့မှုတွေထပ်တိုးလုပ်မှာဖြစ်တဲ့ပြင်မြောက်ကိုရီးယားနိုင်ငံနဲ့ဆက်နွယ်ပတ်သက်သူတွေကိုပါအပြစ်ပေးအရေးယူမှာဖြစ်ပြီးလူသက်အစိုးရကိုအထူးကြံဖြစ်အောင်အပြင်းထန်ဆုံးဖိအားပေးမှာဖြစ်ပါတယ်
။နိုဝင်ဘာလ21ရက်နေ့မှာတော့အမေရိကန်ပြည်ထောင်စုဗန္ဒာရေးဝန်ကြီးဌာနရဲ့ပြပဗန္ဒာရေးရာပိုင်ဆိုင်မှုထိန်းချုပ်မှုရုံးကမြောက်ကိုရီးယားနိုင်ငံအပေါ်နောက်ထပ်တန်ခတ်ရည်ရွယ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။အဲဒီထဲမှာတတိပုဂ္ဂလတရုတ်လူမျိုးတဦးလူပုဂ္ဂိုလ်နဲ့ကုမ္ပဏီ73ခုရေရင်အစီး20ခုပါဝင်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာနိုင်ငံတကာညီညွတ်ရေးနဲ့လုံခြုံမှုအပေါ်ဆက်လက်ချင်းချောင်နေတဲ့အတွက်သူ့ရဲ့ပြပကုံသွယ်ရေးအဆက်အသွယ်တွေအခွန်အခတွေရအောင်လှုပ်ဆောင်ပေးနေတဲ့မတမာတဲ့နီးလန့်တွေလှုပ်လို့မရအောင်အပြင်းထန်ဆုံးစီးပွားရေးရဖိအားပေးဖို့ကျွန်တော်တို့အလေးနဲ့ဆုံးဖြတ်လှုပ်ဆောင်လိုက်တာဖြစ်တယ်လို့ဗန္ဒာရေးဝန်ကြီးစတီဗ်နျူချင်ကပြောပါတယ်။အဲ့ဒီလိုအရေးယူမှုမှာထည့်သွင်းထားတဲ့ကုမ္ပဏီတွေဟာမြောက်ကိုရီးယားနိုင်ငံနဲ့ထိတွေ့ပတ်သက်ပြီးတော့ဒေါ်လာတန်ရာပေါင်းများစွာတန်ဖိုးရှိတဲ့ကုန်သွယ်မှုတွေပြုလုပ်နေကြပါတယ်။တယ်ယူပို့ဆောင်ရေးနဲ့တင်မောကုမ္ပဏီတွေသူတို့ပိုင်ဆိုင်တဲ့ရေရင်တွေကိုလည်းဒဏ်ခတ်အရေးယူပိတ်ဆို့မှုတွေမှာထည့်သွင်းထားပါတယ်။သူတို့တွေဟာမြောက်ကိုရီးယားရဲ့ကုန်သွယ်မှုကိုနောက်ွယ်ကနေပုံမှားရိုက်ပြီးတော့ဆောင်ရွက်ပေးနေကြသူတွေဖြစ်ပါတယ်။ပါဝင်တဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအနေနဲ့အမေရိကန်ပြည်ထောင်စုအတွင်းမှာပိုင်ဆိုင်မှုမရှိစေရပါဘူး။သူတို့အနေနဲ့ပိုင်ဆိုင်မှုတွေရှိနေပြီးသားဖြစ်တဲ့ဆိုရင်အားလုံးကိုထိန်းချုပ်လိုက်ပါတယ်။နောက်ပြီးအမေရိကန်နိုင်ငံသားတွေအနေနဲ့သူတို့နဲ့စီးပွားရေးလုပ်ကံခွင့်ကိုတားမြစ်ပါတယ်။မြောက်ကိုရီးယားဆိုရဟာဥပဒေနဲ့အညီဖြစ်ရပါမယ်။ဥပဒေနဲ့မညီတဲ့နျူကလ িয়ার တိုက်ချင်းပစ်မစ္စိုင်းဒုံးပြုလုပ်နေမှုကိုအဆုံးသတ်ရမှာဖြစ်တယ်လို့နိုင်ငံတကာအကြမ်းဖက်မှုတွေပေါ်အားပေးထောက်ခံနေမှုတွေကိုလည်းရပ်တန့်ရပါလိမ့်မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ကြောင်းပါခင်ဗျာ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့မနက်ပိုင်းသတင်းအချင်းချုပ်ကိုကိုချောချောသိန်းကပြောပြပေးပါဦးမယ်ရှင်။
ဂျေရုဆလင်ကိုဣသရေလနိုင်ငံရဲ့မြို့တော်ဖြစ်တည်မှတ်ပြုဖို့အမေရိကန်ကဆုံးဖြတ်ခဲ့တဲ့ပေါ်အမေရိကန်ရဲ့အခိုင်အမာမာမီတချို့ကိုယ်တိုင်ကတောက်ချာနေကလုပ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရေးပေါ်အစည်းအဝေးတွင်တန်ကွက်ခဲ့ကြပါတယ်။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာဂျာဇာဘီနီကကုလသမဂ္ဂညီညွတ်ရေးထိန်းသိမ်းမှုတပ်ဖွဲ့ဝင်တွေအတိုက်ခတ်ခံရတာကြောင့်သေဆုံးသူ15ဦးရှိသွားပြီလို့ကုလသမဂ္ဂကပြောလိုက်ပြီးကုလသမဂ္ဂအလံကိုတနင်္လာနေ့မှာတိုင်ဝဲလွှင့်တူပြီးတော့ဂုဏ်ပြုမယ်လို့ပြောပါတယ်။မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့လူငယ်ဒုက္ခသည်ထောင်ပေါင်းများစွာတို့မူရင်းနေရာတွေစီဘေးရန်ကင်းကင်းနဲ့အေဂျင့်တင်ပြဆိုပြန်နိုင်မဲ့အခြေအနေမရှိသေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမာမင်းကြီးယုံယောနေစီယာကပြောပါတယ်။ပါကစ္စတန်မှာရောက်နေတဲ့ဒီဥနိုင်ငံသားတွေကိုဂျပန်တိုက်ခိုက်မှုတွေလုပ်ဖို့စီစဉ်တာတွေရှိတယ်ဆိုတဲ့ထောက်လှမ်းရေးအချက်လက်တွေရတာမို့အဲ့ဒီမှာရှိနေတဲ့ဒီဥနိုင်ငံသားတွေသတိထားနေကြဖို့ပြည်သူ့အစိုးရကသတိပေးထားပါတယ်ခင်ဗျာ
။စနေမနက်ပိုင်းဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နီယာဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Zinab Abdurrahman ဖြစ်ပါတယ်ရှင်။ညနေဘက်6နာရီခွဲခန့်နဲ့9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလှိုင်းဒိုမီတာ7942တို့ကနေနားဆင်နိုင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ။
This program has come to you from the Voice of America, Washington.